ගිරණිය සාමනාලාම එන්න කම් ආයා මාජකොඩ ගුන්නේ කොජාන්දගේ දකම් තමයා මනුෂ්‍යයක් නා ගුන්නේ නවන ගූලා ගෑනිශීය නටව සලේ වූ ලීලාවයි කොනය තුනලන්නේ ඥාන අකංකරමා යමෝලයි දිසාජී යංගෝ မြတ်မောင်မြို့နယ်တန်တေးလောင်းဝတာနာရေးမူကြီးဌာနဒေဝတိတိဓမ္မပိဏ္ဍောဝါဒေယျပညာနေတမန္တနာဓမ္မပူဇံတရားဝဲတေမဟာဒီနေ့ညတမန္တနာကုလိုလ်ဇုံရစိတ္တနေကွယ်လွန်သူတရားကြီးဥစ္စေဓမ္မကြီးတော်ကျန်ဆိုင်တို့အာဒီကျွေးတမီတော်များများဝင်းဒီသာဇုနဲ့ကွယ်လွန်သူတရားကြီးဥစ္စေဓမ္မကြီးတော်ဝန္နာ တို့အားကြီးကျွေးတမီတော်သံသံလွယ်ဒီသာဇုနဲ့တမီသာဇုနဲ့ဆုလို့ရဲ့ဓမ္မဒနာကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့မြတ်ပေးတော်ပေါင်းတော်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုသာယူပြီးညိုခွင့်ရကြပါစေ။ဦးဇေနုရဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါစေ။ဒီလိုဒီကနေ့မြတ်တရားနာကြတဲ့ဓမ္မပေါင်းတော်တို့ကိုဦးဇေနုဘုရားဟောမှာနေက ော့မာလာရှိတယ်မဟာယာဝလောဝါဒတုတ်တံတဲ့ဒီမဟာယာဝလောဝါဒတုတ်တံကိုမြတ်စွာဘုရားသင်ရာဟုလားဆက်ခြင်းနဲ့သာတော်မှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တုတ်တံမှာသင်ရာဟုလားကိုဟောရတဲ့တုတ်တံမှာဒီတုတ်တံကိုဘုရင်တို့ကလူရဲ့ခြင်းနဲ့ပိဋကပေါင်းတော်တို့ကိုဟောရတာလို့ဆိုတော့ဘုရင်တို့တာနာတရားသီလတရားဘာဝနာတရားလို့ကျမ်းများတဲ့တရားသုံးမျိုးရှိနေလို့ထင်ပါဟုတ်လားအဲ့ဒီတာနာသီလဘာဝနာတွေမှာဘာဝနာတရားကိုအထောက်အကူပြုနေဖို့ဒါဘာဝနာတရားလို့ပဲဆိုရမှာပေါ့ဒီနေရာချင်းဘာဝနာတရားကိုကျိုးစားအထောက်တဲ့နေရာမှာပူပြီးတော့တည်ရပြန်ပြန်နားလည်မှုကြီးမားစေဖို့ဒီခန္ဓာရဲ့အပေါ်မှာလောကရဲ့အပေါ်မှာဘလို့မြင်တဲ့လည်းဘလို့မြင်ရမှလဲဒါကိုလည်းပဲသိတာပေါင်းတော်အောင်လို့ပို့ပြီးတော့အမြင်ပြေပြေနားလည်မှုရှိသွားစေဖို့ဒီလိုရည်ရွယ်ချက်တွေနဲ့ဦးရင်တို့ဒီမဟာယာဝလောဝါဒသုတ်တံကိုဟောမှာပါဒါကြောင့်သိတာပေါင်းတော်အောင်လို့ဟိုဇလန်းနေဝိထုတွေတော့မမပါမမဟုတ်ဘူးဟုတ်လားဒီခန္ဓာရဲ့သဘောတဘာဝလောကရဲ့သဘောတဘာဝအဲ့ဒါလေးကိုသိအောင်မြင်အောင်ဘယ်လိုကြိုးစားအထုတ်ကြမလဲအဲ့လိုကြိုးစားအထုတ်တဲ့နေရာမှာဒီစေတနာကြီးအများကြီးအတိညာကိုပေးမယ်လို့ဘုရားရဲ့ဒီကံလာတော့ကြီးကြီးဝါးဝါးကိုယုံကြည်ပါတယ်ဟုတ်လားအေးဒါကြောင့်ပြေသပေါင်းတော်တို့ဒီနေ့မဟာယာဥလောဝါဒတုတ္တံတဲ့နာယကြီးကြိုးစားရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုလိုမြတ်ရဲ့အမြဲတမ်းဤတန်ကြည်လင်တော်မူတဲ့မဟာကရုဏာဘုရားဒီစရာတရားလုံးစုံကိုသိတော်မူခြင်းလို့ဘုရားသခင်မြတ်တန်ဉာဏ်ဒီဟုလို့ပညာကိုဒုမဟာကရုဏာဘုရားပညာကိုတပါးလုံးလုံးခြင်းသိရတော်မူတဲ့တရားရှင်ကိုလိုမြတ်ကိုယုတည်မြင်လို့ယခုပူတော်ကြောင့်သူအလုံးလုံးခြင်းမူပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရယပညာပိသောတဝိရတမောဟဓမ္မံသာနရမရလောကကရုဝနိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာရောဖြင့်ဤနာသောစေနလုံးလင်းစီရောဘဝတိထသောပညာပိသောတဝိရတမောဟဓမ္မံအရဟံတမေတိဟူသောအယဝလင်းခြင်းဝိသံတိဟူသောမိုက်ပေါင်းကိုဖေခေါ်တော်မူဤထံသောသာလရမရလောကကရုလူနှံ့မြမတ္တဝါနန္ဒတို့၏ကြောင့်ဒီတံတို့ရေရုံပြုရာသူရီသောတရားသခင်လည်းဖြစ်တော်မူဝါမိထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရိယနိဒေသဒိသလာယရှင်လာဓမ္မဂတိရောမာနိသူတခင်ကိလုံတော်မူ၏ထသောဒုက္ခတံတတဝါတို့ဟာယုံများကြောင့်ဟုတ်မှန်သောသံဃာကောင်းဘုရားမြတ်ဆိုတော်ဘုရားဝေထသောဘုရားတိသာရိယတရားမြတ်ကိုတပ်ပေါ်နေနာပရမညာဖြစ်သောယသာထင်းနေသည်ဖြင့်ဒေသဘုရားရှင်ကိုယ်တော်ယခင်ကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်သို့ပြည့်ပြတ်ပရမမမှု ကျုံနာနှစ်ယောက်ဖြစ်ကြပါလို့ဘုရားတပည့်တော်တို့သည်ဘောနေဝနာမှာကာယဝစီမနောရှိသုံးနေသောပလာမောက်ဖြင့်ဒုက္ခရိုကျိုးပစ္စုံမောဟရှိခိုးညွတ်ပါ၏မြတ်စွာဘုရားမဟာယာဟုလောဝါဒတုတ်တံသတ်တင်ပြီးတော့နိုင်ရှင်ညရအောင်ဗျာဘုရင်တို့ဒီတရားကိုမောဒိတ်ခင်မှာပထမဥစ္စာတတိပေးလိုတာကဒီတရားကိုနာယူနေတဲ့အခိုက်အတန့်မှာဒီတရားထဲမှာပါတဲ့သုံးပါးချက်သွန်သင်ချက်တွေကိုမိမိတို့ရဲ့ခန္ဓာမှာဉာဏ်ဆိုင်ပြီးတော့နော်ဒေသနာမှာလာတဲ့ဤကိုလက်တွေ့အသုံးချရင်းဖြင့်နာယူမယ်ဆိုလို့ရှိရင်ပို့ပြီးတော့ဓမ္မရတ္တတရားအရသာပုံမယ်လို့ထင်ပါတယ်ဟုတ်လားဒါကြောင့်ဒီတော့ကောင်းကြတော်လို့တရားနာရင်းနဲ့ဒေသနာမှာမြတ်စွာဘုရားဟောဖို့ညွှန်ပြသစ္စုံမှထားတာဒီကိုမိမိရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေနဲ့ဒါကိုသိပြီးတော့ဒါကိုရှုမှတ်ပြီးတော့ဒေသနာမှာလာတဲ့ညွှန်ပြတဲ့ဤတွေကိုလက်တွေ့အားထုတ်ရင်းနဲ့နာယူကြည့်လို့ရှိရမယ်နော်ဘုရင်တို့ဒီမာယာဝုလောဝါဒသုတ်တံကိုမြတ်စွာဘုရားကိုရင်ညာဟုလားဆက်ရှင်မြတ်တံဘောကကိုယ်ရင်ဝါသတ္တဝါရတဲ့အခိုက်မှာမြတ်စွာဘုရားဟောခဲ့တာအဲ့ဒါဒီနေ့မှာမြတ်စွာဘုရားတပ္ပတိမြို့ကိုမြို့လဲကိုသုံးခံကြွတော့ကိုယ်ရင်ရာဟုလားရှင်ရာဟုလားကလည်းပဲမြတ်စွာဘုရားရဲ့နောက်တော်ဘာကနေပြီးတော့ဘဝကြီးပြဆက်ပြတ်မကွာပါလာတယ်လို့ဆိုတယ်နော်မြတ်စွာဘုရားရဲ့နောက်ကရှင်ရာဟုလားပါလာတယ်အဲ့ဒါဦးဇင်းတို့မြတ်စွာဘုရားကရှင်ကရှင်ရာဟုလားကနောက်ကမြို့လဲကိုအဲ့လိုသုံးခံကြွတယ်အဲ့ဒါမြို့လဲမရောက်သေးခင်လမ်းမှာရှင်ရဟုလာကပါရှင်းသားမိလဲဆိုတော့မြတ်စွာဘုရားရဲ့ကိုရမျက်ကြီးကိုနောက်ကနေပြီးတော့သူကမြင်နေရတာမြင်နေရတာဆိုတော့မြတ်စွာဘုရားကိုမြင်ရင်းနဲ့သူ့ရဲ့အတွေးတွေကဖြစ်မိသွားတယ်ဘလို့တွေးမိလဲဆိုတော့ဟောငါရဲ့ဖတ်ကမဲတော့အကယ်၍ညာတရားကျင့်ပြီးတော့ဘုရားအဖြစ်ကိုမလုပ်ဘူးမယူဘူးဆိုလို့ရှိရင်ငါဖတ်ကမဲတော့ဟောဒီလေကြောင့်တည်းစကြမင်းကြီးဖြစ်မှာငါရဲ့ဖခင်မဲတော်ကစစ်ကြမင်းကြီးဖြစ်မယ်ဆိုရင်ငါကလည်းပဲသာကြီးဩရတအနေနဲ့တော့အင်ရှင်မင်းသားဖြစ်ပြီးတော့အလွန်မှတင့်တယ်မှာပဲအဲ့ဒါဆိုလို့ရှိရင်ဟောဒီသဘူဒိတ်ဟာအလွန်တရာမှပဲตายရပြီးတော့အလွန်တရာမှပဲနေခြင်းတပွဲကောင်းပြီအစရှိတဲ့ဖြင့်ရှင်ရဟုလာရဲ့စိတ်ထဲမှာဦးရှင်တို့ဂေဟတိတပေမလို့ဆိုတဲ့တဏှာတက်သဘောတရားတစ်မျိုးဖြစ်တယ်နော်ဦးရှင်တို့ဂေဟတိတပေမတဲ့ကေဟဆိုတာအိမ်လို့အဓိပ္ပာယ်ရပါတယ်ဒီနေရာမှာဒကာမတော်ဦးရင်တို့နော်မိမိတို့လူပြာလုံမှန်ကန်ကန်ဒီစရာတွေပြီးပြီဆိုလို့ရှိရင်မိမိတို့ရဲ့အိမ်မှာအနားယူကြတာမရှိဘူးလားရှိတယ်နော်အိမ်ဆိုတာလူတိုင်းရှိတဲ့ပေါ့ကိုယ့်ရဲ့အမြဲနေထိုင်ရနေရာသဘောတရားပေါ့အိမ်ဒီနေရာမှာကေဟဆိုတာအဲ့ဒီအိမ်ကိုရည်ရွယ်ပြောရတာမဟုတ်နော်ကာမဂုဏ်တရားတွေကိုကေဟလို့ပြောတာအိမ်နဲ့တူလို့နော်ကာမဂုဏ်တရားတွေကိုနော်ဒကာမတော်ဦးရင်ရဲ့စိတ်ဟာကာမဂုဏ်တရားတွေမှာပဲကာမဂုဏ်တရားတွေရဲ့အပေါ်မှာပဲအမြဲတမ်းနေနေကြသဘောဖြစ်တဲ့အတွက်ကြောင့်ကာမဂုဏ်ကိုအိမ်လို့ပြောတာနော်အဲ့ဒီဒေဟတိတ္တပေမဆိုတာအဲ့ဒီကာမကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့လူကျင်မှုဆွေးလမ်းမှုနှစ်သက်မှုမျက်နှုံးမှုလို့ဆိုကြပါလို့နော်အဲ့ဒီဒေဟတိတ္တပေမဆိုရင်ဒီတဏ္ဍာအစိုးတဲ့အစိတဲ့ဖြစ်လာတာကိုမြတ်စွာဘုရားကနော်နောက်နှဲ့မကြည့်ဘဲနဲ့ရသဗျာကလည်းတိုက်တိုက်ဆိုင်ဆိုင်နဲ့ဩဒီအရွယ်လေးဆိုတာကနော်အလွန်တရာမှဟိုတက်တက်ကြွကြွရှိတဲ့အရွယ်ကောင်းမလို့ဆက်ဒီအချိန်မှာမြတ်ငါရဲ့သားတော်ရဟုလားဘာဒီဘုရားရှင်းသားနေလေလို့ရသဗျာကလည်းရှင်းရှင်းမိတယ်လို့ဆိုတယ်အဲ့လိုရှင်းရှင်းလိုက်တော့ဟိုအင်မတန်ကြီးလင်းနေတဲ့ဒီအချိန်မှာငါးကလေးသွားနေတာကိုမြင်ရတယ်လို့မျိုးရှင်းရဟုလားရဲ့စိတ်ထဲမှာတွေးနေတဲ့ဒီအတွေးတွေကိုမြတ်စွာဘုရားတည်တယ်မြင်တယ်ဟုတ်လားဒါကြောင့်ဘုရားရှင်ကိုရမေကြီးကရှင်ရာဟုလားဟောတရားဟောမယ်သွားရင်းနဲ့ဒါပေမဲ့နောက်ထပ်ကြည့်မယ်ဆိုတော့မြတ်စွာဘုရားရဲ့ဒီအကျိုးတော်တွေကတူတာဂွင်းချက်တွေဆိုတော့ခေါင်းတော်ကြီးနောက်လှည့်လို့မရအောင်နောက်ကိုလှည့်ပြီဆိုလို့ရှင်တူတာတကိုယ်လုံးလှည့်ရတဲ့သဘောရှိတယ်ဟုတ်လားအဲ့လိုတကိုယ်လုံးလှည့်ရင်အာဟုပဲဦးရှင်တို့ဒါအယိုးဂွင်းချက်ဖြစ်တဲ့အတွက်ကြောင့်နောက်ရှင်ရောင်ကြီးများနောက်ကိုလှည့်တယ်လို့မျိုးလို့ဥပမာပေးတယ်ဟောအဲ့လိုမြတ်စွာဘုရားတစ်ခုလုံးဆက်ပြီးတော့ရှင်ရဟုလားဘု
ဟိုတခိုးကိုလုံမိပြီးတော့အဲ့ဒီတခိုးရဲ့ရောင်စုံကနေကင်ဆွဲပြီးတော့ဒါဟာတခိုးပဲလို့ပြလိုက်တယ်လို့ရှင်ရဟုလာရဲ့အတွေ့အကြံမှာဖြစ်နေတဲ့ဒီမကောင်းတဲ့အတွေ့အကြုံကိုမြတ်စွာဘုရားသိတယ်မြင်တယ်ဆိုတဲ့အနေနဲ့အဲ့ဒါမြတ်စွာဘုရားဓာတ်ရိုက်တဲ့သူ့ကိုဆုံးမတယ်။အဲ့ဒီနေရာမှာဦးဇင်းတို့မြတ်စွာဘုရားဘာကြောင့်ဒီလိုဆုံးမတာလဲဆိုတာကိုဦးဇင်းတို့သဗ္ဗေကျမ်းဂန်ကြီးထဲမှာအရှင်ဘုရားပြောနေတာရှိတယ်။မြတ်စွာဘုရားစဉ်းစားတယ်တဲ့။ဟောသာတော်ရဟုလာမှာနော်ကာမနဲ့ဆက်တဲ့ဒီအတွေ့ဟာလုံးလုံးစေသိငင်နေပြီမလို့ဒါကြီးကြီးထွားလာမယ်ဆိုလို့ချင်းအများကြီးအကျိုးမဲ့ကိုဖြစ်တင်နိုင်တယ်နော်ဒါကြောင့်မလို့ဒီလောဘတရားကိုကြီးထွားခွင့်ငါမပေးဘူးလို့မြတ်စွာဘုရားအဲ့လိုစဉ်းစားနေတယ်ဟုတ်လားအဲ့ဒါဥပမာကသူကဘယ်လိုပေးတယ်ဆိုတော့ငါသားရဟုလားဒါမျက်စိလေတဲ့လူလိုဖြစ်သွားတာပေါ့နော်တဏှာဖြစ်နေလဲဟိုရေလန်းခီးမှာယရနာတွေအပြစ်တင်ပြီးတော့လာတဲ့ရှိလေးကြီးတစ်ရှင်ယရနာရီအစ်တင်လာတဲ့လေကြီးတစ်စင်းအဲ့ဒီလေကြီးပေါက်တယ်ကွဲတယ်ဆိုလို့ရှိရင်ဒီလေပိုင်ရှင်ဒီယရနာပိုင်ရှင်ဟာတခဏမြတ်တော်သူလေးလူရှုဖို့မတန်းတော်ဘူးပေါ့ဟုတ်လားဒီလေကြီးကပေါက်ကွဲသွားတယ်ဆိုရင်သူ့ပေါ်မှာပါလာတာပါလေတော့ယရနာပြည့်ရှိတယ်မြစ်သွားမယ်ဆိုရင်အများကြီးဆုံးရှုံးမှုရှိနိုင်တယ်ပေါ့ဟုတ်လားအဲ့လိုပဲဒီလောဘတက်ဒါကိုကြီးထွားခွင့်ပေးမယ်ဆိုလို့ရှိရင်ဒီရှင်ရဟုလာရဲ့စံတန်မှာရှိတယ်ဒီသူတော်ကောင်းတက်နောက်ကောင်းမြတ်တဲ့ကုသိုလ်တရားတွေဆုံးရှုံးသွားမှာကိုမြတ်စွာဘုရားဟုတ်ဆိုးရင်ပေါ့တကယ်ပြောရရင်ဒါကြောင့်မလို့မြတ်စွာဘုရားကနောက်လှည့်ပြီးတော့ရှင်ရဟုလာဘူးသင်ဒီလိုကျွေးနေတာကျန်နေတာကိုငါသိတယ်လို့တော့မပြောဘူးပေါ့ဟုတ်လားဒါပေမဲ့လို့အဲ့ဒီအသေးစိတ်မျိုးပါပဲမြတ်စွာဘုရားဘာမင်းရှိဘူးဆိုတော့သစ္စာရဟုလာတဲ့နော်လမ်းတော်ရင်းနဲ့ကြက်ပြီးဟောတာနော်သစ္စာရဟုလာတဲ့နော်ယုတ်တရားတွေရဲ့အပေါ်မှာဒီယုတ်တရားတွေကနေတ္တမမနေသောဟမတိနာမည်သောအတ္တဒီလူတရားတွေကနေတ္တမမငါဥစ္စာမဟုတ်ဘူးလို့ယထာဘုဒ္ဓဟုတ်တဲ့အတိုင်းမှန်တဲ့အတိုင်းနော်သင်္ခေတရဲ့စိတ်ထဲမှာဉာဏ်ပညာနဲ့ဒါကိုမှန်မှန်ကန်ကန်ရှိတယ်ရပဲမြင်တယ်ရပဲနေတ္တမမလေနောက်နေသောဟမတိဒါဟာငါမဟုတ်ဘူးလို့နောက်မာနကိုပေးခွာပြီးတော့လည်းဒီလူတရားရဲ့အပေါ်မှာမှန်မှန်ကန်ကန်သိရမယ်မြင်ရတယ်နာမည်သောအတ္တဒါမှငါရဲ့အတ္တမဟုတ်ဘူးလို့လည်းပဲမှန်မှန်ကန်ကန်သိရမယ်မြင်ရမယ်လို့ယုတ်တရားနဲ့ပတ်သက်ပြီးတော့သိတဲ့မြင်တဲ့အချက်၃ချက်မြတ်စွာဘုရားအဲ့ဒီမှာဟောတယ်နော်နေဓမ္မမနေသောဟာမတိနာမည်သောအတ္တနော်ဒီယုတ်တရားဟာငါဥစ္စာမဟုတ်ဘူးနတ္တနာကိုဖယ်ခွာရဲ့ပေါ့နေသောဟာမတိဒါငါမဟုတ်ဘူးထောင်သားတွေကအထင်ရောက်နေတာတရားတခုမဟုတ်ဘူးမာနကိုဖယ်ခွာတဲ့သဘောပေါ့နော်နာမည်သောအတ္တဒါဟာငါရဲ့အတ္တမဟုတ်ဘူးအတွေ့ရတဲ့ပိုင်းတဲ့နော်ဒါဟာဟိုအတ္တတစ်မျိုးမဟုတ်ဘူးဒါဟာသဘောဝတရားတစ်မျိုးသာဟုတ်တယ်လို့နော်ဒိဋ္ဌိကိုဖယ်ခွာတဲ့သဘောမျိုးပေါ့နော်တဏ္ဍမာနဒိဋ္ဌိပပိစ္ဆာတရား၃မျိုးကိုဖယ်ခွာဖို့အတွက်ဒီအမြင်၃ခုကိုကြီးကြီးလေးလေးဖြည့်ဖြည့်သားသားရှင်းရှင်းလင်းလင်းမြင်အောင်ကြိုးစားရမယ်နော်အဲ့ဒီဒီမှာဦးရှင်တို့ဒီယုတ်တရားရဲ့ပုံမှာဒီအချက်သုံးချက်နဲ့အမြင်ချင်းဖို့လို့ပြောတဲ့နေရာမှာယုတ်တရားကိုလည်းမြတ်စွာဘုရားဆက်တမျိုးလို့အိမ်မှာပိုင်းခြားပြီးတော့ပြောတယ်။ဒါလေးကိုလည်းဦးဇင်းတို့အကြံဉာဏ်မှတ်သားကြည့်နော်။ဒီအတိတ်အနာဂတပိစ္ဆုပန်တဲ့နော်။အတိတ်အနာဂတပိစ္ဆုပန်။နော်အတိတ်တုန်းကဖြစ်ခဲ့တဲ့ယုတ်တရားတွေပဲငါဥစ္စာမဟုတ်ဘူး၊ငါမဟုတ်ဘူး၊ငါအတ္တမဟုတ်ဘူး။ပိစ္ဆုပန်အခုလောကထဲဖြစ်နေတဲ့ယုတ်တရားဟာလည်းပဲငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူး။နောက်အနာဂတ်အနာဂတ်မှာဖြစ်တဲ့ရုပ်တရားလည်းပဲငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူး။ဟောသုံးချက်နော်အတိတ်အနာဂတ်ပြစ္ဆုတ်ပါ။နောက်ပြီးတော့ပါလို့ဆိုတော့အစ္စတံဝဘဟိတံဝ။နောက်အစ္စတအကျဉ်းတန်တံမှာဖြစ်တဲ့ရုပ်ဘဟိတံပြင်ပတန်တံမှာဖြစ်တဲ့ရုပ်။နောက်ဦးဇင်းတို့အသေးစိတ်ကိုပဲသုံးချက်ကြတော့မပြောတော့ဘူးနော်။အဲ့တော့ရုပ်ဘယ်နှမျိုးရှိပါလို့ငါမျိုးနောက်အတိဒါနာဂတပိစုပ္ပန္နအိသက်တံဝဘေဒံဝဩလာရိကံဝဒုက္ခမဝါဩလာရိကံဆိုတာကြံထမ်းတဲ့ယုတ်ဒုက္ခမဆိုတာကနုံညံ့ပိန်မွေးတဲ့ယုတ်ဟောဟိနံဝပဏိတံဝနော်ဟိုယုတ်ညံ့တဲ့ယုတ်ညံ့ညက်တဲ့ယုတ်ဟုတ်လားပြီးတော့ဒူရီဝတန်တိကေဝအနိနာမှာရှိတဲ့ယုတ်အဝေးမှာရှိတဲ့ယုတ်ဆိုတဲ့ယုတ်ကို7မျိုးနော်တစ်မျိုးမဟုတ်တစ်မျိုးအမြင်ရှင်းအောင်ဟောတယ်လို့ပြင်ကတော့အဲ့လိုသိတဲ့မှာမှတ်တင်နေရပေါ့နော်ဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့ရှင်ရဟုလာကယုတ်တရားနဲ့ပတ်သက်ပြီးတော့ အတွေ့အကြံမှပြီးတော့လောဘဖြစ်သွားတာကိုမြတ်စွာဘုရားကသိလို့မြင်လို့ဒီယုတ်တရားရဲ့ပုံမှာမှန်မှန်ကန်ကန်မြင်မြင်ဖြင့်အဲ့ဒီမလိုလားအပ်တဲ့လောဘကိုပယ်ခွာရမယ်ဆိုတဲ့အတိတ်တွေကိုမတရားကြည့်ဘူးလားပယ်ရောက်ကြည့်တယ်အဲ့ဒီလိုမြတ်စွာဘုရားကကြားဟုတ်လားဒီ17မျိုးသောယုတ်တရားတွေရဲ့ပုံမှာဒီတမမဒီလောဘမတိနဗ္ဗေသောအတ္တဒါဟာဥစ္စာမဟုတ်ဘူးဒါဟာငါမဟုတ်ဘူးဒါဟာငါရဲ့အတ္တမဟုတ်ဘူးလို့သင်မှတ်မှတ်ကန်မြင်အောင်ကြိုးစားလို့ရသော်ပြန်တာပြောရဲပြောတဲ့အခါကျတော့ရှင်ရဟုတာကဘာပြန်လာလဲဆိုတော့ဩတကူးကိုလူမိတယ်လို့ငါဒီလိုတွေးနေတာကိုငါရဲ့ဖခင်တော်သိတယ်ကိုအဲ့ဒါကမြတ်စွာဘုရားတို့ရမြတ်စွာဘုရားတို့ကမျက်မှောက်မှာတင်ဆုံးမတယ်ဆိုတာအဲ့ဒါလိုအဆုံးမကိုခံရဖို့ဆိုတာဇဘာရီအတင်းချင်းအတင်းချာကြတော့လည်းပဲဒါရလွယ်တဲ့ကိစ္စမဟုတ်ဘူးဒါအမြဲတမ်းမှကြားတော့ကြပဲအခွင့်အရေးတစ်ခုမြတ်စွာဘုရားကခေါင်းကကိုလှုပ်လှုပ်ပြီးတော့ပြောခိုင်းတာလည်းမဟုတ်ဘူးတခြားယဟန်တစ်ပါးကိုညွှန်ကြားပြီးတော့ပြောခိုင်းတာလည်းမဟုတ်ဘူးကိုယ်တော်တိုင်ကမရှိမှဒီလိုလှုပ်ဒီလိုလှုပ်လို့ပြောနေတာအဲ့တော့ဒီလိုအပြောခံရတဲ့အဆုံးမခံရတဲ့ဘယ်လိုပညာရှိမျိုးဟာဒီကနေ့လိုနေမျိုးမှဆုံးခံပြီးတော့စားကြရအကြောင်းရှိနေတယ်အဲ့ဒါသူဆုံးခံမလိုက်တော့ဝန္တာလုံးလို့ပေါ့မြတ်စွာဘုရားကသူ့ကိုအဲ့လိုဆုံးမတာကိုဝန္တာလုံးလို့နောက်ကျင်ရဟုလားဆိုတာကတော့အဆုံးမတွေကိုသူကအလုံးညံ့နိုးတာကိုဒီတော့ကြားဖို့ပေါ့ကြားဖို့မှာပါကြားဖြတ်ပြီးတော့ပြောဦးမယ်ဟိုကိုရင်လေးဘဝလေးကစာကျင်ရဟုလားဆိုတာကစိတ်တော်ရတဲ့အနှုံနှုံညံ့နဲ့ပိန်မွေးတယ်ဟုတ်လားဟိုအလုံးနဲ့ပြီးခံနိုင်တဲ့အစားတတိနဲ့ပြီးဆိုတဲ့စေရဟုလာရောအလွန်ကြီးခံနေရဆိုတာကိုကြားလို့တချို့ကပုတ်ရလားဆိုတာကိုစမ်းတာဆိုတာရှိတယ်။ဟောအမိုက်တွေပါလိလဲပြီးရင်အမိုက်တောင်းပြီးဒီနေ့စီးပြီးပြစ်ထားပြီးတော့မကြားလို့လားပြောတယ်ပေါ့။ကြားဟုလာကလုတ်ပြီးတော့ဒါတွေကိုတိမ့်တာမဟုတ်ဘူး။ဟောအဲ့လိုပြောရင်သူကအဲ့ဒီပြောတဲ့လူကိုလက်ဥစီတောင်းမှန်ပြီးတော့အဲ့ဒီတောင်းလို့ဒီနေ့စီးတယ်လို့သူကပဲတိမ့်သွားတယ်။ဒါသူလုတ်ထားတာမဟုတ်ပါဘူးလို့သူမပြောဘူးတဲ့။နော်။ပြီးတော့သူ့ရဲ့အဆုံးမကိုမျက်နှာပေါ်မှာအော်ရံကောင်းတယ်မနဲ့မင်းလာပြီဆိုလို့ချင်းဒီလက်ခုတ်ကလေးနဲ့ပဲတစ်ခုပဲတစ်ခုတော့ကျုံးနေတဲ့ကျုံးပြီးရင်ဒီလက်ခုတ်ထဲမှာရှိတဲ့ပဲမှုန်ရဲ့အရေးအတွက်နဲ့များဒီကနေ့နော်ငါရဲ့ဆရာသမားတွေကငါရဲ့မြတ်စွာဘုရားကြီးကအပညာရှိသူတော်ကောင်းတွေကနေပြီးတော့အဆုံးအမဒီအဲ့လိုမြင်ရမယ်ဆိုရင်ကောင်းလေသွားလို့သူအဲ့လိုတောင်းတာလေတဲ့နော်ဟိုဒကာမတို့ရှင်တို့တကယ်တော့လူတွေကမာနတွေအလွန်ကြီးရတော့သူများကကိုယ့်ကိုဆုံးမလာလို့အခံရခက်ကြတာပေါ့တကယ်တော့အဆုံးမဆိုတဲ့ဥစ္စာကကိုကမြင့်မြတ်လို့တန်ဖိုးထားရမယ်ဆိုရင်ကိုကအများကြီးအကျိုးကျေးဇူးပြုတာမရှိဘူးလားရှိပါဘူးအဲအတော့အဲ့လိုရာဟုလာမျိုးဖြစ်တဲ့အတွက်ကြောင့်သင်ရဟုလာကဒီကနေ့ကစွန့်ခံပြီးတော့ပသာတော့မဒီနေ့လိုအရာတော်တဲ့နေ့ဆိုတာရှားဖို့မကြွရဲဘူးဒါကြောင့်မလို့မြတ်စွာဘုရားကိုတွေ့ဆောင်တယ်မြတ်စွာဘုရားတဲ့တတိတော်တောင်းပြန်ပြီးတော့မြတ်စွာဘုရားခိုင်းတဲ့အတိုင်းကျုပ်တရားရဲ့အပေါ်မှာဒါငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးလို့မှန်မှန်ကန်ကန်သိအောင်မြင်အောင်ကြိုးစားပြီးတော့အဲ့ဒီအသိအမြင်ကိုလည်းပွားများအောင်ပြီးတော့ကြိုးစားမယ်ဆိုပြီးတော့အဲ့ဒါမြတ်စွာဘုရားကပဲရှေ့ဆက်ပြီးတော့ဆုံးမကြောက်သွားတယ်ရှင်ရဟုလာကတောင်းပြလာတယ်တောင်းပြလာပြီးတော့အဲ့ဒါတပင်တပင်ရဲ့အရင်မှနောက်ကိုယ်ကိုချောင်းချောင်းထားပြီးတော့မျက်နှာချပြီးတော့အဲ့ဒါတရားစလုံးကျင့်သုံးတယ်လို့ဆိုတယ်ရှင်ရဟုလာအဲ့ဒါရှင်ရဟုလာဟုတ်တရားခိုင်းနေတယ်လို့ပြောကြပါပြီဟုတ်လားအဲ့လိုတရားရှုမှတ်နေတော့ဘုရင်တို့ရှင်သာတိပုတ္တရာဘုရင်မြတ်ကြီးကသုံးခံကြရတယ်သူကနောက်ကျနေဘာလို့နောက်ကျလာတော့ဆိုတော့ရှင်သာတိပုတ္တရာဘုရင်မြတ်ကြီးကသူကယဟန်တန်တာမျိုးကိုအများကြီးစောင့်ရှောက်တဲ့သဘောရှိတယ်အဲ့တော့သူကအကုန်လုံးသုံးခံသွားပြီဆိုတော့မှမတော်တာတွေမတည့်တာတွေမြင်သိနေရှိမယ်တော့အမြင်မတော်တာတွေပါတယ်ပြီမှသူစိုးတယ်ပေါ့ဟုတ်လားအဲ့ဒီတော့အကုန်လုံးသုံးခံကြပြီမှလည်းသူကများတော့ချင်းသုံးခံကြရတယ်ဒါကြောင့်မလို့ရှင်သာရိပုတ္တရာဘုရားကြီးဆုံးမကြွားတော့ရှင်ရဟုလာကပြန်လာပြီးတော့တိတ်တိတ်ကြီးကြီးမှထိုင်နေပြီ။အဲ့ဒါကိုမြင်တဲ့အခါကျတော့ဆက်ရှင်သာရိပုတ္တရာဆိုတာကရာဟုလာရဲ့ဥပိ္ပေဆရာဘူး။နော်။ဥပိ္ပေဆရာဆိုတော့ရှင်ရဟုလာထိုင်နေတာကိုရှင်သာရိပုတ္တရာဘုရားကြီးကမြင်တော့မပြောတော့ဆိုတော့ရာဟုလာတဲ့အာနာပါနကမ္မဋ္ဌာန်းကိုမြင်စီရန်။အာနာပါနကမ္မဋ္ဌာန်းကိုစီရန်မယ်၊ပွားများမယ်ဆိုလို့ရှိတယ်။အများကြီးအကျိုးအတိတ်တင်ကြည့်တယ်အကျိုးအလွန်ကြီးတယ်လို့ဒါပြောတယ်။ဘာဖြစ်လို့အဲ့လိုရှင်သာရိပုတ္တရာကပြောရလဲ။သူ့မှာအကြောင်းရှိတယ်ပြောရခြင်းရဲ့အကြောင်းကသိလား။ဘာလို့ပြောတာလဲဆိုတော့ရှင်ရဟုလာထိုင်နေတဲ့ပုံစံကအလွန်မှဖြောင်းပြောင်းမှန်မှန်ငင်းငင်းချင်းချင်းငင်းငင်းတက်တက်ဖြစ်နေတော့ဒီခန္ဓာကိုယ်ဣရိယာပုတ်အနေထားပြီး အာနာပါနကမ္မဋ္ဌာန်းကိုစီးပြန်မှုအလွန်တင့်တော်တယ်လို့စိတ်ထဲမှာနောက်ခံယူမိလို့အဲ့ဒါရှင်သာရိပုတ္တရာကိုယ်မြတ်ကြီးကအာနာပါနကမ္မဋ္ဌာန်းကိုစီးပြန်လို့ပြောတာလေ။နောက်ဦးဇင်းတို့ဒီနေ့ကမ္မဋ္ဌာန်းတွေဆိုတာကတော့ဣရိယာပုအမျိုးမျိုးနဲ့အားထုတ်လို့ရပါတယ်။အာနာပါနကမ္မဋ္ဌာန်းလည်းပဲဣရိယာပုအမျိုးမျိုးနဲ့အားထုတ်လို့ရပါတယ်မညာဘူးတော့မဟုတ်ဘူး။တို့တို့အာနာပါနကမ္မဋ္ဌာန်းကိုစီးပြန်ခိုင်းတဲ့နေရာမှာများသောအားဖြင့်အများသောအဖြစ်မဟုတ်ပါဘူးမြတ်စွာဘုရားဟောတာတွေရဲ့မှာအာနာပါနကမ္မဋ္ဌာန်းကိုကြီးမြတ်မှုညွှန်ကြားပြီဆိုရင်ကိုယ်ကိုဖြောင်းပြောင်းထား၏ဆိုတာဒီမှာပါတယ်ဟုတ်လားတင်းမလေးခွေခံပြီးတော့ကိုယ်ကိုဖြောင်းပြောင်းထား၏အဲ့မှာအသက်ရှူလမ်းကြောင်းကအဲ့ဒီမှာဖြောင်းပြီးတော့သူကအနေထားဣရိယာကိုအလွန်ပြတ်တဲ့အနေထားမှာရှိတယ်လို့ပြောရမှာဟုတ်လားဒါကြောင့်ဦးဇင်းတို့ဖြောင်းပြောင်းမှထိုင်နေတဲ့အနေထားဒီအာနာပါနကမ္မဋ္ဌာန်းနဲ့တက်တော်တဲ့ဣရိယာကိုတစ်မျိုးလို့ပြောရတယ်အဲ့ဒီဣရိယာကိုမြင်လို့ပဲသင်္လာတိဗုဒ္ဓရာကအနာဘာနာကမ္မဋ္ဌာန်းစီရန်လို့ပြောတာလေဟုတ်လားအဲ့လိုပြောတော့ဆရာဦးလာကအာဒီကနေ့ငါရပါခမဲတော်ကလည်းပဲကျုပ်တရားတွေရဲ့ပုံမှာငါဥစ္စာမဟုတ်ငါမဟုတ်နော်ငါအတ္တမဟုတ်လို့ယူခိုင်းတယ်။ဘုရားရဲ့ဥပိ္ပေဆရာကလည်းပဲအနာဘာနာကမ္မဋ္ဌာန်းကိုစီရန်ခိုင်းတယ်ငါအရာတော်တွေဆိုပြီးတော့တစ်နေ့သူကြိုးစားတယ်တဲ့အနာဘာနာကမ္မဋ္ဌာန်းစီရန်လိုက်ငါသူရဲ့ခန္ဓာကျုပ်တရားရဲ့ပုံမှာအမှန်တန်သိအောင်မြင်အောင်ကြိုးစားလိုက်ဒီလိုလုပ်ရင်းနဲ့ပဲအဲ့ဒါအချိန်ကုန်တယ်။အဲ့ဒီနေ့မှာဆောင်းရဲတော်ဘုရားရှင်ကိုရမေကြီးကလည်းငါသားတော်ကလေးဘယ်သူကမှဆွန့်ကြည့်မလဲလို့အဲ့လိုမစင်သာဘူး။နော်ရှင်သာရိပုတ္တရာကိုရမေကြီးကလည်းငါတပည့်ကလေးဘယ်သူကဆွန့်ကြည့်မလဲလို့မစင်သာဘူး။မြတ်စွာဘုရားကလည်းဘာဆွန့်ဟင်းမှယူလာတာမရှိဘူး။ရှင်သာရိပုတ္တရာကလည်းပဲဘာဆွန့်ဟင်းမှယူလာတာမရှိဘူး။အံ့ဩကြောက်တာကရှင်ရဟုလာကပို့လို့တောင်အံ့ဩကြောက်တယ်။ဘာဖြစ်လို့လဲဆိုတော့ငါဒီလိုထိုင်နေတာငါသုံးလာတော့တာလည်းမဟုတ်ဘူးအဲ့ဒါဖာကမဲတော်ဟာရောငါရဲ့ဆရာတော်ငါရဲ့ဆရာကရောငါအတွင်သုံးဟင်းမှမယူခဲ့လေဘူးလို့ဒီလိုလေးတောင်မစင်သားမိဘူးတဲ့စင်းတောင်မစင်သားမိဘူးတဲ့ဟုတ်လားအဲ့ဒါမယူခဲ့ရကောင်းလားငါသုံးလာမတော်မသိရနဲ့မယူခဲ့ရကောင်းလားလို့စိတ်ထဲမှာမြစ်တဲ့သဘောဆိုတာဝေလာဝေးစင်းတောင်မစင်သားမိဘူးတဲ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကလည်းဘလို့နှလုံးသွင်းလဲဆိုတော့ဇာတ်ထဲမှာပြောထားတာတွေကအင်းဒီကနေ့ငါသားတော်ဒီကာယကတာပတိရူသောဘောဇဉ်ကိုစားသုံးကြည်ဦးလို့အဲ့လိုသင်သားနေတယ်ဟုတ်လား။နောက်ကာယကတာပတိရူသောဘောဇဉ်ကိုစားသုံးကြည်ဦးတဲ့ဒီနေရာမှာဦးဇင်းတို့ကာယကတာပတိဆိုတာကမိမိခန္ဓာကိုယ်ကိုအမှန်တိုင်းသိမြင်နားလည်တဲ့နောက်ပတိဦးစီးတဲ့အသိဉာဏ်လို့ပြောရပါတော့နော်။ခန္ဓာရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်အထူးသဖြင့်တော့ရုပ်ကာယပိုင်းဆိုင်ရာကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်နေတဲ့သဘောကိုဒါကာယကတာပတိနောက်ခန္ဓာမှာထင်တဲ့တတိရှိရနော်အဲ့ဒီကာယကတံတတိဆိုတာတကယ်တမ်းကတော့အလွန်ညီညက်တဲ့အရာကရှိတယ်လို့ဆိုရတယ်။ဘလောက်ဒီနေဆိုဗျာဟောတာတော့ဆိုဦးရင်တို့အခုတို့ပါဠိတော်ဧကနိပ္ပတ်မှာဟောထားတာတခုရှိတယ်နော်။ဩကာယကတံတတိကိုသုံးဆောင်ရတဲ့ပုဂ္ဂိုလ်ဒီမိမ္မာကိုသုံးဆောင်ရတာနဲ့တူတူပဲလို့ဟောတယ်။ကာယကတံတတိကိုမသုံးဆောင်ရသောပုဂ္ဂိုလ်ဒီမိမ္မာကိုမသုံးဆောင်ရတာနဲ့တူတူပဲလို့ဟောတယ်။ဒါကြောင့်ဒီတော့ဘုံတော်တို့သမေဝိနေစီရိလည်းအစရှိတဲ့ဒီသုံးတဲ့တကွဋ္ဌာန်ရဲ့အပေါ်မှာဉာဏ်ဆုစိုက်ပြီးတော့ပုဂ္ဂိုလ်တ attva ရောက်ပြန်မိမှဆိုတဲ့အမြင်ပြောက်အောင်ဒီကွဋ္ဌာန်သားဆိုတဲ့မတင့်တယ်တဲ့အတုဝေးလာရှိတယ်ဆိုတဲ့အမြင်ပြောက်အောင်ကြိုးစားအထုတ်မကြည့်နိုင်ဘူးလားကြည့်တယ်ခင်။နောက်မြတ်စွာဘုရားဟောတာတဲ့ကာယကတာတတိကိုသုံးဆောင်ရသောပုဂ္ဂိုလ်ဒီနိဗ္ဗာန်ကိုသုံးဆောင်ရတာနဲ့အတူတူပဲဆိုတာကိုဘလောက်ထိနားလည်သွားတယ်သဘောပေါက်သွားတယ်ဆိုတာကိုစုံစမ်းရင်းနဲ့ပေါ့ဟုတ်လားအထုတ်ကြည့်နိုင်ဘူးလားအဲ့ဒါကြည့်နေတယ်နော်အဲ့ဒါမြတ်စွာဘုရားကငါသားတော်ဒီကနေ့ကာယကတာတတိပိယသောဘောဇဉ်ကိုသာသုံးကြည့်ဦးဆိုတော့ဘာမှယူလာတာမရှိဘူးအတကယ်လို့ပြောမယ်ဆိုရင်တော့အဲ့ဒါပြည်တွေမျိုးတွေလည်းရှိတယ်အာကြည်ညိုကြတဲ့လူတွေလည်းအများကြီးရှိတယ်နောက်လက်ကြီးလက်ငယ်တောင်းကြီးတောင်းငယ်နဲ့ထမ်းလာမယ်တိုက်လာမယ်လို့တောင်းဆိုတယ်ဒါပေမဲ့ဘယ်တကားတကမဘုံမှလည်းပြောတာမရှိဘူးအဲ့ဒီနေ့တနေ့ကိုရှင်ရဟုလားဆွမ်းပြတ်တော်မူတယ်ဘာအားလားမှမတုံ့ဆောင်ဘာမတူမှသိခင်ရတယ်ဆိုတာမရှိဘူးနော်အဲ့ဒါကိုကျွန်တော်မျက်နေချင်းထိသူကြိုးစားအထုတ်တယ်ဘာမှမကောင်းဘူးနော်အင်းအဲ့ဒါလိုကြိုးစားအထုတ်ပြီးတော့မျက်နေချင်းရောက်တော့စိတ်ထဲကဘယ်လိုပေါက်လာလဲဆိုတော့ငါရဲ့ဥပိ္ပေဆရာကအာနာပါနကမ္မဋ္ဌာန်းကိုရှင်းပြရဟုလားအာနာပါနကမ္မဋ္ဌာန်းကိုရှင်းပြရင်အလွန်မအကျိုးကြီးတယ်လို့ငါကပြောသွားတယ်အဲ့ဒါအာနာပါနကမ္မဋ္ဌာန်းကိုဤဤဆုံးဆုံးရှင်းပြဖို့ရှင်းပြနေအဖကမဲတော်ကိုတောင်းပြီးတော့မေးရရင်တော့ကောင်းတယ်လို့ရှင်ရဦးလာကအဲ့လိုထင်တာဟုတ်လားအဲ့ဒါနဲ့သူထိုင်ရကထပြီးတော့မြတ်စွာဘုရားကြီးကိုတူကြသွားတယ်။ကိုရောက်တဲ့ခါကျတော့မြတ်စွာဘုရားကိုသူမေးတာပါပဲ။မြတ်စွာဘုရား အာနာပါနကမ္မဋ္ဌာန်းကိုဘယ်လိုရှင်းရလို့ရှိရင်အကျိုးတွေအများကြီးရှိမှာလဲအမှန်ကအာနာပါနကမ္မဋ္ဌာန်းရှင်းရုံရှင်းရင်းကိုအဲ့ဒါဟောဖို့မြတ်စွာဘုရားကိုတောင်းပါအဲ့ဒီတော့မှမြတ်စွာဘုရားကဦးဇင်းတို့ဟောဘာဝနာနဲ့ဆိုင်နဲ့သတိဉာဏ်တရားနဲ့ဆိုင်နဲ့စကားတွေအများကြီးပြောတယ်အဲ့ဒါဦးဇင်းတို့အာမနာပါဏကမ္မဋ္ဌာန်းစီမံမှုစီမံရေးကိုဟိုးနောက်နားကြမှာပြောတယ်။အဲ့ဒီအာနာပါဏကမ္မဋ္ဌာန်းမစီမံသေးခင်မှာနော်ဘာဝနာတရားနဲ့ပတ်သက်ပြီးတော့ဒီလိုအကြီးအသေးမျိုးရှိထားတဲ့နေဆိုတဲ့အသေးလေးကိုလည်းပြောရတော့တယ်လို့ဦးဇင်းထင်ပါတယ်ဟုတ်လား။အဲ့ဒီမှာဦးဇင်းတို့မြတ်စွာဘုရားဘာသာဟောလို့ဆိုတော့ဒီလိုကောင်သူတော်ကောင်းတို့မှတ်သားရလွယ်အောင်မတူရလေးတွေကိုစုပြီးတော့ဒါဦးဇင်းကပြောမယ်ဟုတ်လား။ဟိုကောင်းထဲမှာရှင်းရှင်းလင်းလင်းတုတ်တဲ့ပုဂ္ဂိုလ်နားလိုက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကောင်းထဲမှာတော့အစအလဲဆုံးတာကိုကောင်းထဲမှာချုံပုံပြီးတော့ဓမ္မကိုပြောတာဆိုတာကိုနားလည်သွားရင်ပို့ပြီးတော့ရတာရှိတယ်ပေါ့နော်အဲ့တော့ဦးဇင်းတို့မြတ်စွာဘုရားပထမပါဟောလို့ဆိုတော့ပထဝီအာဘောတိသောဝါယောအခါတလက်တကြီး၅ပါးရှိနော်ရုပ်တက်ကြီး၅ပါးပေါ့နော်အဲ့ဒါကိုဦးဇင်းတို့ဝိညာဏတက်တစ်မျိုးထည့်ပြီးတော့လေဒီဆိုဘုရားကြီးကတော့ဓာတ်၆ပါးဆိုပြီးတော့သူအသေးစိတ်ကျို့ဝင်ရှင်နေဒီကိုသူ့ရဲ့ကျန်တာတွေထဲမှာရေးထားတာတွေအများကြီးရှိတယ်။အခုလောလောဆယ်မှာတော့နော်ရုပ်ဓာတ်ငါးပါးပေါ့နော်။ပထဝီအာဘောတေဇောဝါယောအာကာသဟုတ်လား။အဲ့ဒီရုပ်ဓာတ်ငါးပါးကိုမြတ်စွာဘုရားကအမှန်တိုင်သိအောင်မြင်အောင်အရင်ကြိုးစားခိုင်းတယ်။ဟုတ်လား။အဲ့တော့ဦးဇင်းတို့ပထဝီတဲ့ပထဝီဆိုတာဒါမြေဓာတ်ဆိုအကျဉ်းဉာဏ်ဖြင့်ဒီကောင်မတို့ဦးဇင်းတို့နားလည်ထားကြတယ်ပေါ့နော်။ဆက်မာတဲ့သဘောကျန်တဲ့သဘောညဉ့်ညံ့တဲ့သဘောသဘောအနေနဲ့ပြောမယ်ဆိုရင်အဲ့ဒီသဘောတဘာဝနော်ဒါမဲ့သူဟာပါလေဆိုတော့မြေဓာတ်မဟာဘူကြီးလေးပါးထဲမှာအမာခံအခြေခံနော်ပထဝီဓာတ်မြေဓာတ်အဲ့ဒီမှာမြတ်စွာဘုရားဘာဟောလို့ဆိုတော့ရဟုလားတဲ့ပထဝီဓာတ်ဆိုတာအစ္စတတန်တမှာလည်းရှိတယ်ဗိညာတန်တမှာလည်းရှိတယ်တဲ့ဆိုလိုတာကအစ္စတတန်ကဆိုတော့ကိုယ်ခန္ဓာကိုပြောတာကိုယ်ခန္ဓာမှာလည်းပဲပထဝီဓာတ်သဘောရှိတယ်ဟုတ်လားဒီအဲ့လိုပဲပြင်ပမှန်လည်းပဲပထဝီဓာတ်ဆိုတာရှိတယ်တဲ့အဲ့ဒီအစ္စတပထဝီပဲဖြစ်ဖြစ်ဗဟိတပထဝီပဲဖြစ်ဖြစ်အဲ့ဒီပထဝီတွေရဲ့အပေါ်မှာအမှန်တိုင်းမြင်ဖို့လိုရဲ့ပေါ့အဲ့မှာဦးဇင်းတို့အစ္စတပထဝီဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောတော်ဆိုတော့အစ္စတဒီခန္ဓာမှာပထဝီဓာတ်လွန်ကဲတဲ့ကုဋ္ဌာန္တတွေကိုမြတ်စွာဘုရားထုတ်ပြတယ်သံပင်ဝိညာဉ်ဒီလိုလက်ပြီးသွားအရေးအတာအကျော်အရေးဆိုတာကယူကြည့်ကြတဲ့အရေးကိုပြောတာမဟုတ်တော့အပေါ်ကပုံထားတဲ့အရေးကိုပြောတာအရေးလူအရေးပါကိုပြောတာနော်အေးအရေးအသားအကျော်အယိုးရိုးတဲ့ခြင်းပြီးအမြုပ်နှလုံးအသေးအညီအချင်းအစုပ်ဥမဥုံလေးအစာလေးအစာဟောင်းဆိုပြီးတော့ဒါပထဝီဓာတ်လွန်ကဲတဲ့ကုဋ္ဌာတ္တတွေဟုတ်လားအဲ့ဒါပထဝီဓာတ်လွန်ကဲတဲ့ကုဋ္ဌာတ္တပဲတဲ့အဲ့ဒီပထဝီဓာတ်တွေရဲ့အပေါ်မှာနေဓမ္မမနေသောဟမတမိနာမည်သောအတ္တအဲဒီမှာဦးဇင်းတို့ပြောရင်းနဲ့အခုဦးဇင်းတခုမေ့ခဲ့တယ်ဆိုတာအခုမှအမှန်ရတယ်။သို့တော့ကမြတ်စွာဘုရားကဆုံးမသွားတော့ကစိတ်တရားဘူးလားယုံတရားရဲ့ပုံမှာဒီလိုရှိရမယ်လို့ဟောတာမှတ်မိတယ်နော်။အေးအဲ့လိုဟောတော့ရဟုလားကမြတ်စွာဘုရားကိုပြန်မေးသေးတယ်။မြတ်စွာဘုရားတဲ့ယုံတရားရဲ့အပေါ်မှာကအဲ့လိုရှိရမှာလားခင်ဗျာ။အဲ့လိုမြတ်စွာဘုရားကမဟုတ်ဘူးတဲ့ယုံတရားတစ်မျိုးလေးရဲ့အပေါ်မှာအဲ့လိုရှိရမှာမဟုတ်ဘူး။ခန္ဓာတဲ့အမျိုးမျိုးဖြစ်တဲ့ဝေဒနာခန္ဓာရဲ့အပေါ်မှာလည်းပဲငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်လို့ရှိရတယ်။နောက်တင်ရဲ့ခန္ဓာရဲ့အပေါ်မှာလည်းအဲ့ဒီလိုပဲရှိရတယ်။နောက်တင်ခါတဲ့ခန္ဓာနောက်ဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးလို့အဲ့ဒီမှာဟောနေတယ်။အဲ့ဒါကြံနေရတယ်နော်။အေးဒါအဲ့ဒါထားလိုက်တော့အဲ့တော့ဦးဇင်းတို့ခုပါကိုပြောနေတော့ပထဝီဓာတ်ကိုပြောနေတယ်။ပထဝီဓာတ်ကပထဝီဓာတ်လုံကျတဲ့ကုဋ္ဌာတ္တကိုထုတ်ဖို့ပြပြီးတော့အဲ့ဒီပထဝီဓာတ်လုံကျတဲ့အုပ်စုတွေရဲ့အပေါ်မှာလည်းပဲဒါဟာငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးလို့အမှန်ကန်မြင်အောင်ယူဆအထုတ်ရမယ်။ဒီနေရာမှာမြတ်စွာဘုရားတခုပြောတာဒီစိတ်ဝင်စားခြင်းကောင်းတယ်။အဲ့ဒါပါလို့ဆိုတော့ပြင်သက်ဗဟိတမှာလည်းပထဝီဓာတ်ရှိတယ်တဲ့ပထဝီသဘောရှိတယ်။အစ္စကမှာဖြစ်တဲ့ပထဝီဟာလည်းပထဝီပါပဲတဲ့။အပြင်ဘက်မှာဖြစ်တဲ့ပထဝီဟာလည်းပထဝီပါပဲတဲ့။အတူတူပဲဆိုတာကိုဒကာမတို့ဥရှင်တို့နော်နှိုင်းချင်ပြီးတော့အခုခန္ဓာရဲ့အပေါ်မှာဆွေးနွမ်းမှုနည်းအောင်ဆွေးနွမ်းမှုကိုချော့ချတဲ့နေရာမှာဒီနည်းလေးကအလွန်အသုံးတည့်တယ်လို့ဒီကနေ့ထင်တယ်ဟုတ်လားပြင်ပမှာရှိတဲ့ပထဝီတွေမရှိဘူးလားအားရေရေတောတောင်တစ်တင်တော့အရာဥထုတွေလားပထဝီတွေအများကြီးရှိဘူးလားရှိအောင်ပေါ့အေးအဲ့ဒီပထဝီဓာတ်နဲ့ဒီမှာအတွင်းမှာငါငါငါလို့တိတ်ပိုက်ထားတယ်ဆွဲထင်ထားတယ်နော်ပထဝီဓာတ်ရှိဘူးလားရှိတယ်အဲ့ဒီပထဝီနဲ့ပထဝီပဲဒီပထဝီနဲ့ပထဝီပဲ ပထဝီဓာတ်သာအတူတူပဲလို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်ဒီတပတ်တော်ကတော့အဲ့ဒါကိုနိုင်ရှင်ပြီးတော့သင်သာရမယ်နော်အဲ့လိုဆိုလို့ရှိရင်ကိုယ့်ကိုယ်ကိုယ်ရဲ့အပေါ်မှာကျော်လန့်မှုဟာကျော်နေသွားတဲ့အကြောင်းရှိဘူးလားကျော်နေသွားတဲ့အကြောင်းရှိတယ်ဟုတ်လားငါဆွဲတော့အနေဆုံးနေမှာပေါ့ဟုတ်လားအေးနောက်ဦးကြီးတို့ဒါပထဝီဓာတ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတယ်နောက်ပြီးတော့ပထဝီအာဘောတယ်ဟုတ်လားဒီအဘောဆိုတာကယူကြည့်တဲ့သဘောဟုတ်လားဒီယူကြည့်တဲ့သဘောဆိုတာအတွင်းမှာလည်းပဲအဘောတဲ့အမျိုးမျိုးရှိတယ်အပြင်မှာလည်းပဲရေတက်တဲ့အမျိုးမျိုးရှိတယ်အတွင်းမှာရှိတဲ့ရေတက်ဟာလည်းရေတက်ပဲအပြင်မှာရှိတဲ့ရေတက်ဟာလည်းရေတက်ပဲအဲ့တော့အတွင်းမှာဦးရှင်တို့ရေတက်လွန်ခဲ့တဲ့အရာတွေကဘာတွေလို့ဆိုတော့ဒီရေတလိမ့်ဒီဒွေရွှေအစီရဲ့မြက်ကြီးအစီကြီးဒွေနှံအစီချင်းရဲ့အဲ့ဒါဦးရှင်တို့အဘောဓာတ်လွန်ခဲ့တဲ့ကုဋ္ဌာသလေးပေါ့နော်အဲ့ဒီအဘောဓာတ်လွန်ခဲ့တဲ့ကုဋ္ဌာသတွေကိုဉာဏ်နဲ့ဆူဆိုက်ပြီးတော့ဒီသဘောဝတွေဟာလည်းပဲငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်တာဟာအကြောင်းရှိလို့ဖြစ်ပေါ်နေတဲ့သဘောဝတရားတွေလို့အဲ့လိုအမှန်တိုင်းနားလည်ရတယ်ဟုတ်လားပြီးတော့ဒီချက်စဉ်းစားရမှာကဒီငါလို့ချွဲလန်းပြီးတော့နေတဲ့ခန္ဓာမှာရှိနေတဲ့အဘောဓာတ်ဒုတိယသဘောနဲ့ပြိမတ်မှာရှိနေတဲ့ရေအမျိုးမျိုးဟာတကယ်တမ်းကတော့ဒုတိယတဲ့သဘောအဘောဓာတ်ချင်းမတူဘူးလားတူတယ်နောက်ခန္ဓာမှာအဲ့ဒီကိုဋ္ဌာတကလွယ်လို့ဒီပြင်အဘောဓာတ်တွေတကယ်တော့ရှိသေးတယ်နော်ဒီအဘောဓာတ်ကရှိတယ်ဒါပေမဲ့လွန်ကဲတာကိုထင်ရှားတာကိုမြတ်စွာဘုရားဟောတယ်လို့ဆိုရမှာဆိုဟုတ်လားဒီဒါဥရှင်တို့အဘောဓာတ်ပေါ့ပထဝီအဘောပြီးတော့ပါလေတေဇောနော်တေဇောဆိုတာကမီးဓာတ်ပေါ့နော်အဲ့တော့ဥရှင်တို့မီးဓာတ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါပူတဲ့အေးတဲ့သဘောနော်အပူအေးဆိုတာကတို့ကဟောပူတာကမှတေဇောလို့ခေါ်တာပေါ့အေးတာကလည်းတေဇောလို့ခေါ်တာနော်အပူကမှလောင်တာကိုအေးရတယ်လောင်တာပဲဒီနေရာမှာပူတယ်အေးတယ်ဆိုတာကမုခပြောလို့ခဲ့တယ်ပေါ့ဟောဆိုဓာတ်ဖြတ်ပူတာနဲ့နှိုင်းဆိုင်ရခုပူနေတယ်ဆိုတာကအေးတဲ့သဘောမျိုးသင်ရောက်သွားတာပေါ့သူ့ဖြတ်သူပူတာနဲ့တွေ့ရင်ဟောသူကအေးတယ်အေးတယ်အဆင့်အဆင့်ကပူတယ်ပူတယ်ဒီလိုနှိုင်းရှင်လို့ဟောပြောလို့မရဘူးလားရတယ်အဲ့တော့ဦးဇင်းတို့ဒီပူတဲ့သဘောတေသောဟာခန္ဓာမှာလည်းရှိတယ်ပြင်ထဲမှာလည်းရှိတယ်ဒါမိတဲ့သဘောဟာပြင်ထဲမှာလည်းရှိဘူးလားရှိတယ်ဒီမှာကမီးရတယ်မီးတယ်အတွင်းကအပူဓာတ်ဟာလည်းပဲမီးတယ်အတူတူပဲအပူဓာတ်အချင်းအတူတူပဲပေါ့ဟုတ်လားအဲ့ဒီမှာဦးဇင်းတို့ဒီကံတော်မှာရှိတဲ့မီးတဲ့သဘောနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတော့အသေးစိတ်ပြောတာပေါ့နောက်ဦးဇင်းတို့ဟောဒီခန္ဓာကိုနော်ဟောစိရဏတေသောဆိုပြီးတော့ရှင်းရုံအောင်လောင်းနေတယ်နော်တေသောတစ်မျိုးရှိတယ်ဟုတ်လားတေသောတစ်မျိုးရှိတယ်နော်ပြီးတော့ဦးဇင်းတို့ဓာတ်တေသောဆိုတဲ့ခန္ဓာကိုအရင်စားတဲ့နာတဲ့အခါမှာပူတဲ့လောင်နေမီးတမျိုးလည်းရှိတယ်ဟုတ်လားပြီးတော့ဦးဇင်းတို့ပါစကတေသောဆိုရင်ဒီအစာကိုချိန်ပြတ်သွားကြည့်ရင်1မီးလို့ပြောရမှာပြုဒီမီးဘောင်ရှိဘူးလားအေးအဲ့တော့ဦးဇင်းတို့ပေးတဲ့ဘောင်တော်ကတော့အဲ့လိုခန္ဓာမှာမဒီအပူဓာတ်တွေကလက်နဲ့စမ်းကြည့်ရင်တော့မသိနိုင်ဘူးလားသိနိုင်တယ်နော်အပူတိုင်းရှိတယ်အဲ့ဒီအပူဓာတ်ဟာလည်းပဲအပူသဘောပဲပြင်မမှာရှိတဲ့အပူဓာတ်တွေကလည်းအပူပဲဘာမှထူးတယ်လို့ပြောလို့မရဘူးအဲ့လိုနိုင်ခြင်းပြီးတော့ဒါတွေကိုငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးနေတ္တမမန္တိသောဟာမတိနာမိသောအတ္တဒီချက်သုံးချက်ကတော့တကယ်သဘောပေါက်ဖို့လိုရဲ့ပေါ့အဲ့ဒါလားဒီကံသုံးချက်ပဲဟုတ်လားဒီပြီးတော့ဦးဇင်းတို့ပါတော့ဝါယောပရိနိမဝါယောကြံတော့ဣဇဒဝါယောရှိတယ်ဗေဒဝါယောရှိတယ်အဲ့ဣဇဒဝါယောဆိုတာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့တော့လေးကလည်းပဲဒီခန္ဓာမှာအမျိုးမျိုးရှိတာကိုဟုတ်လားလေးတက်ကအမျိုးမျိုးရှိတာကိုနော်ဒီလေတဲ့အမျိုးမျိုးတွေမှာပြည်သူဒီဝမ်းပိုက်ထဲမှာလည်းဒီလေးရှိတယ်။ဥရီထဲမှာလည်းဒီလေးရှိတယ်။ဟုတ်လား။ဟာကုဋ္ဌာနဝါရောတဲ့ကုသိတဝါရောတဲ့ဦးဇင်းတို့ပါဠိအသုံးအနှုန်းလေးတွေနဲ့ပြောမယ်ဆိုရင်ပြောလို့ရပါတယ်။အင်္ဂမင်္ဂလူတာရီဝါရောတဲ့ဒီခန္ဓာကိုအင်္ဂါကြီးငယ်ကိုစုပ်ရှားလို့ရအောင်ရှောက်နေတဲ့လေဆိုတာလည်းမရှိဘူးလား။ရှိတယ်နော်။နောက်ဥဒင်ဓမ္မဝါရောတဲ့အပေါ်တက်လာတဲ့လေလေလို့ဒီခါလေးတက်လာတာမရှိဘူးလား။ရှိတယ်။နောက်အောက်ကိုဆုံးရှင်းတဲ့လေအဒေါကမဝါရောတဲ့ရှိတယ်။ပြေဦးရှင်တို့အတ္တတပ္ပတံသာဝင်တဲ့ထွက်တဲ့ဒီလေရောမရှိဘူးလားရှိတယ်။အေးဒီလေတွေဟာလည်းပဲလေတတ်ပဲ။ပြည့်ဝမှာတိုက်ခတ်နေတဲ့လေဟာလည်းလေတတ်ပဲ။ဒါကအတူတူပဲလို့သဘောပေါက်အောင်နားလည်ဖို့လိုတယ်။ဟုတ်လား။အေးအဲ့ဒီလိုနားလည်ပြီးတော့ဒီလေတတ်ရဲ့အပေါ်မှာတကယ်လို့ငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးလို့အမှန်တိုင်းခြင်းလဲဆိုလို့ရှိရင်နော်ဒီလေတတ်ရဲ့အပေါ်မှာဦးရှင်တို့ညီဝေးတဲ့သဘောဖြစ်မယ်တမဲမှုကင်းတဲ့သဘောဖြစ်မယ်ပေါ့။သာသနာ့လုံးကပထဝီအဘောတိသောဒီသဘောတွေမှာလည်းပဲဒီခေါပြတဲ့ကပါဠိစာပဲအမှန်တိုင်းသိနေဆိုလို့ရှင်ဒါကိုညီးငွေတဲ့သဘော မတမဲ့မှုကင်းတဲ့သဘောဟာတိတာပေါင်းဖြစ်တယ်ပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့လူမျိုးရှိပါပြီနော်နောက်ပြီးတော့ပါဆိုအာကာသနော်အာကာသဆိုတာကနော်ဟင်းလင်းခြင်းအကြာအပေါက်နော်ရေးချစ်လို့မရတဲ့အရာလို့မြတ်စွာဘုရားကတော့နားလည်ပြအောင်အဲ့လိုပြောတယ်ဟုတ်လားအာကာသဆိုတာဟင်းလင်းခြင်းအကြာအပေါက်ဆိုတော့သူ့ကိုဘာမှရေးချစ်လို့မရအောင်အဲ့တော့ဒီခန္ဓာကိုယ်မှာလည်းပဲအာကာသတဲ့အများကြီးရှိတယ်နော်နားပေါက်နှာခေါင်းပေါက်ပါးစပ်ပေါက်အစာဟာရဝင်တဲ့ပေါက်နေတဲ့ပေါက်ထကြတဲ့အပေါက်မရှိဘူးလားရှိတယ်အဲ့လိုပဲပြင်သက်မှလည်းပဲနော်အာကာသဟင်းဟင်းပြင်အကြာအပေါက်ရစ်ချစ်လို့မရတဲ့အာကာသအများကြီးရှိဘူးလားရှိတယ်အဲ့ဒီအာကာသဓာတ်ကိုလည်းပဲဒကာတော်တို့ဦးဇင်းတို့တော့အမှန်တည်းမသိဘူးသူ့ကိုလည်းပဲဆွလန်းနိုင်တာပဲဟုတ်လားဒါကြောင့်ဒီအာကာသဓာတ်ရဲ့အပေါ်မှာလည်းပဲအမှန်တည်းမြင်အောင်ကြိုးစားရမယ်ဟုတ်လားဟောများသောအားဖြင့်ဒီအာကာသကိုလူတွေကသိပြီးတော့စဉ်းစားဖြစ်ခဲတယ်ပေါ့နော်ထင်ရှားရှိတယ်ဆိုတဲ့အရာတွေကိုပဲဟိုအာကာသကိုထင်ရှားရှိတယ်လို့တော့မတချို့ကခင်ဗျမထင်ပဲပေါ့ဟုတ်လားအခုဟောနေတယ်နော်အာကာသတဲ့ရဲ့ပုံမှာငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးဣဇ္ဇတအာကာသနဲ့မိဒ္ဓအာကာသအတူတူပဲဆိုတာကိုမြင်အောင်ကြည့်ရမယ်ဟုတ်လားအဲ့လိုမြင်လို့ရှိရင်ဒါရဲ့ပုံမှာညီဝဲတဲ့စိတ်ဆွဲလန်းမှုကင်းတဲ့စိတ်တွေဒီကြောင်ဖြစ်လာဟုတ်လားအတော်ကြီးတို့ရုပ်တက်မနဲ့မျိုးနဲ့ငါမျိုးပတ္တိအဘောတိသောဝါယောအာသာကအဲ့ဒီမှာမြတ်စွာဘုရားကဗာဆက်ပြီးတော့ရှင်းရဘူးလားကိုပြောပြန်ဆုံးဆိုတော့ဘုရင်တို့တာတိဘာဝလက္ခဏာနဲ့ပြည့်စုံပြီဘို့တဲ့နော်ဗာပြောလို့ဆိုတော့ရဟုလားပတ္တိသမန်ရဟုလားဘာဝနာဘာဝဟိတဲ့ရဟုလားမြေကြီးနဲ့တူအောင်ဘာဝနာတရားကိုသင်ပွားများရမယ်တဲ့ကိုယ့်ရဲ့စိတ်သက်တွေကိုမြေကြီးနဲ့တူတော်အောင်ကိုဘာဝနာတရားတွေကိုပေါ်နေရတယ်တဲ့အဲ့ဒါကဘာကိုဆုံးလို့တာလုံးဆိုတော့ဥပမာတဲ့ဒီမြေကြီးဟာဒီမြေကြီးပေါ်ကိုတစုံတစ်ယောက်သောပုဂ္ဂိုလ်ကစင်ကြယ်တာတွေကိုပဲတုံ့ချသုံးချမစင်ကြယ်တာတွေမတန့်ရှင်းတာတွေကိုပဲတုံ့ချသုံးချဒီမြေကြီးကဆက်ကျင်ကကွက်တဲ့သဘောလည်းမရှိဘူးနှစ်သက်လိုက်ပြိုးတဲ့သဘောလည်းမရှိဘူးမြေကြီးမှာတုံ့လုံးမှုကင်းနေပေါ့မတုံ့တူဘာတွေလဲတုံ့ချသုံးချပြီးမြေကြီးရှင်နေပြီးတွေ့နေပြီဘာတွေလဲတုံ့ချတုံ့ချအမြတ်ဆုံးပြအဲ့လိုတော့ဟောပါလေအကျေတုံးဟုတ်လားဒီမြေကြီးဟာတုံ့လုံးမှုကင်းတယ်တုံ့ပြန်မှုကင်းတယ်အဲ့လိုပဲမြေကြီးနဲ့တူတဲ့စိတ်ဖြစ်အောင်ဘာဝနာတရားကိုသင်ပွားများမယ်ဆိုလို့ရှိတယ်နော်နှစ်သက်ဖွယ်အာယုံကပဲဖြစ်ဖြစ်မနှစ်သက်ဖွယ်အာယုံကပဲဖြစ်ဖြစ်တင့်ကိုတုံ့လုံးချောက်ချားတော့တင့်ရဲ့စိတ်ကိုတင်းကျုံယူနေပြီးတော့ဒီမှာမဟုတ်ဘူးလေနော်ဆိုလိုတာကလောဘဖြစ်ပြအာယုံနဲ့တွေ့လို့လည်းပဲသင်လောဘဖြစ်မှာမဟုတ်ဘူးပေါ့ဒေါသဖြစ်ပြအာယုံနဲ့တွေ့လို့လည်းဒေါသဖြစ်မှာမဟုတ်ဘူးပေါ့ကိုယ့်ရဲ့စိတ်ကိုကိုယ့်ရဲ့ဘာဝနာတရားကိုမြည်ကြီးနဲ့တူအောင်သာကျူးစားနိုင်တယ်ဆိုလို့ရှိရင်ဒါလူရဲ့ဒိဋ္ဌိတွေကိုပြောနေတာတော့မဟုတ်ပါဘူးဟုတ်လားတို့တော့မိစ္ဆာပေါင်းစုံတော်တို့ဒီလိုဒိဋ္ဌိတွေကိုကြားရတဲ့အခါမှာစိတ်ထဲမှာတော့အာဖြစ်တာတော့အမှားပဲဟုတ်လားအဲ့ဒီလိုဒီခဏမြဝင်စားကြည့်နေဆိုရင်တော့စိတ်ထဲမှာဝင်စားကြည့်တာပေါ့ဟုတ်လားဒါလေးကိုစိတ်ကူးကြည့်တာကိုပြောတာပါဝင်စားကြည့်တယ်ဆိုတာနော်အေးငါရဲ့စိတ်ကိုတုံ့လုံးမှုကင်းအောင်မြည်ကြီးနဲ့တူအောင်မြည်ကြီးကတက်ခြင်းတာပဲချမ်းချမ်းမတက်ခြင်းတာပဲချမ်းချမ်းဘာမှတုံ့ပြန်မှုမရှိရလို့ငါလည်းပဲသဘောဝတရားတွေပုံမှန်နားလည်မှုကြီးကြီးမားမားဖြစ်အောင်ကြိုးစားနေရောတော့လောဘဒေါသမဖြစ်ရအောင်လောဘနဲ့လည်းမတုံ့လို့ရအောင်ဒေါသနဲ့လည်းမတုံ့လို့ရအောင်ငါကြိုးစားနေရင်ဆိုလို့ရှိရင်ငါထိုက်တဲ့တည်ငြိမ်မှုရင်းပြတ်မှုတော့မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ဦးဇင်းတို့ကပတ္တဝီနော်ပတ္တဝီတမမြည်ကြီးနဲ့တူအောင်ကြိုးစားရတယ်ဟုတ်လားနောက်ပြီးတော့ဦးဇင်းတို့ဘဒွေအာဘောနော်ရေနဲ့တူတဲ့ဘာဝနာတရားဖြစ်အောင်ကြိုးစားရမယ်။အဲ့ဒါကြတော့ဘာကိုပြောလို့ဆိုတော့ရေဟာစင်ကြယ်တာကိုလည်းသိတယ်မစင်ကြယ်တာကိုလည်းသိတယ်။စင်ကြယ်တာကိုပဲသိလို့ပဲဖြစ်ဖြစ်မစင်ကြယ်တာကိုပဲသိလို့ပဲဖြစ်ဖြစ်ဒီရေမှာဆက်ဆုပ်တဲ့သဘောရင်းချတဲ့သဘောဖြစ်တယ်ဆိုတာမရှိဘူး။ဟုတ်လား။အဲ့ဒါလိုပဲဟောသူတို့တက္ကသိုလ်ကတော့အတူတူပါပဲ။ဟုတ်လားကိုယ့်ရဲ့စိတ်ကိုနော်မြင်လို့ပဲအာယုံမဖြစ်ဖြစ်မမြင်လို့ပဲအာယုံမဖြစ်ဖြစ်ဘယ်အာယုံမှကိုယ့်ရဲ့စိတ်ကိုတုံ့လို့ဆောက်ချတော့အောင်မလုံနိုင်ဘူးကိုယ့်ရဲ့စိတ်ဘာဝနာတရားကိုရည်နဲ့တူအောင်ကျူစာအထွေရမယ်လို့မြတ်စွာဘုရားတိုက်တော်မူနော်ပထဝီအာဘောတေဇောဟောမိနဲ့တူတဲ့စိတ်ရှိအောင်ကျူနိုင်ရမယ်တဲ့မိနဲ့တူအောင်ဘာဝနာတရားကိုပေါင်းရရသမီးကဘာလို့ပဲချုပ်လိုက်ချုပ်လိုက်တိုင်ကျင်းလာကျိုးလည်းတူလောင်မယ်မတိုင်ကျင်းလာကျိုးလည်းတူလောင်မယ်သူမှမျက်နှာချင်းနဲ့ရွေးတာမရှိဘူးဘာလို့မှတူဟာဟိုတင်းကြီးတင်ညာတယ်တစ်ဘောတည်းထားတယ်ဆိုတဲ့အတိတ်ပဲဟုတ်လားအဲ့လိုပဲတရားတော်မှတို့ပြင်လို့ရင်ကိုယ့်ရဲ့စိတ်ကိုလည်းပဲတော့ချစ်စရာနဲ့တွေ့လို့ချစ်သွားတယ်ဆိုလို့ရှိရင်ဒါတုံ့လို့တဲ့သဘောပေါ့သဘောတည်းမထားနိုင်ဘူး မဟုတ်တော့မိုးရံနဲ့တည်ရင်မိုးဥမှာဘူးဟုတ်ရဲ့လားအေးအဲ့လိုမျိုးတကမတော်ဥရှင်တို့ကဘာဝနာတရားကိုမီးနဲ့တူအောင်သင်ရမယ်လို့မြတ်စွာဘုရားဟောတယ်နောက်ပြီးတော့ကတော့လေနဲ့တူအောင်သင်ရမယ်ဝါယောတမမယဟုလားဘာဝနာဘာဝဟိနော်လေနဲ့တူအောင်ဘာဝနာတရားကိုသင်ရလေဟာမသင်ကြတာကိုလည်းတိုက်ခတ်တယ်သင်ကြတာကိုလည်းတိုက်ခတ်တယ်ဘယ်ကြောင့်ဒီကြောင့်ကြားသွားဆိုတော့တော့ပုံမှန်ပါပဲဟုတ်လားသူ့မှာအာအီလာကျိုအီလာကျမှာသွားတိုက်ခတ်ရတယ်လို့သူ့မှာအဲ့လိုတကယ်ကျတဲ့ဘုံမရှိဘူးဟုတ်လားအဲ့လိုပဲတရားတော်တို့ဥရှင်တို့လည်းတွေ့ကိုယ့်ရဲ့စိတ်ကိုအလွန်မှတည်ငြိမ်မှုရှိအောင်တော့ဓာတိဘာဝလက္ခဏာလေးစာအားတော့သုံးနေပေါ့နော်ဒါကတော့ယန္တာအရှင်မြတ်မှာတော့တော့ယာနုကြီးရတာပေါ့တရားတော်တို့ဥရှင်တို့ကုထုရှင်တွေကတော့နော်ယာနုကြီးမိပါမရဘူးလို့ဆိုကြပါဘူးဟုတ်လားဒါကဓာတိတွေကိုကိုယ်ကစဉ်းစားမယ်ဆိုရင်စဉ်းစားတဲ့အခိုက်အတန့်မှာတော့မိနေတဲ့စိတ်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အနည်းဆုံးအဲ့လောက်လေးတော့ဦးဇင်းတို့ကကြည်ရပါလေဟုတ်လားအေးနောက်ဦးဇင်းတို့အာကာသနောက်အာကာသမှာဘာမှတည်ရမရှိတဲ့တော့ကိုယ့်ရဲ့စိတ်ကိုမြင်လို့ပေါ်ရအာယုံမမြင်လို့ပေါ်ရအာယုံကဘာမှတုံ့လုံးထောက်ချသွားအောင်မလုပ်နိုင်အောင်ကြိုးစားရမယ်ဆိုပြီးတော့အာကာသနဲ့တူတဲ့စိတ်အာကာသနဲ့တူအောင်ဘာဝနာတရားကိုပွားများရမယ်လို့အဲ့ဒီမှာမြတ်စွာဘုရားဟောတယ်နော်ဒါကြောင့်ဒီသဘောဆိုတော့ဒီအချက်လေးတွေကစဉ်းစားရမကောင်းဘူးလားစဉ်းစားရမှာပဲဘဝမှာနော်ကောင်းမြတဲ့အာယုန်ကြီးမကောင်းမြတဲ့အာယုန်ကြီးဆိုတာရှောင်လို့မရပါဘူးဟုတ်လားများတော့ရှင်တော်ဒီကမ္ဘာတို့ကြီးတို့ဒီကမကောင်းတဲ့အာယုန်ကြီးဆိုလို့ရှင်မသိပြီးတော့ဆက်ဆုပ်တယ်မတွေ့ဘူးမကြုံလို့ပေါ့ကြောက်ကြတယ်ပေါ့ဟုတ်လားဒါနဲ့ကောင်းမြတဲ့အာယုန်ကလည်းပဲကိုယ့်ကိုနှိမ့်ချနိုင်တာပဲဆိုတာလည်းနားလည်ဖို့လိုတယ်မတမျိုးဒီပါပဲတမျိုးဒီဆိုတာပါပဲကိုယ်ကသတိလေးလျော့ပြီးတော့မှန်မှန်ကန်ကန်သိအောင်ဉာဏ်ဉာဏ်ဖြစ်အောင်မလုပ်နိုင်ဘူးဆိုရင်တော့မကောင်းတဲ့အာယုန်ကမှဒေါသတရားတွေနဲ့ကိုယ့်ကိုနှိမ့်ချတာမဟုတ်ကောင်းတဲ့အာယုံကလည်းဆွေးနွေးမှုမမွန်းမှုတွေကိုဖြစ်စီပြီးတော့နောက်ဆက်တွဲမှာဆုံးနိုင်တဲ့အရှုပ်တွေအပူတွေကိုဖြစ်စီပြီးတော့တို့ရတဲ့နှိမ့်ချတာပါပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ပိဋကပေါင်းတို့ကတော့တကယ်တကယ်မှာတော့ဘယ်လိုကပူဆိုးတယ်လို့ပြောဖို့ခက်ပါတယ်ဟုတ်ရဲ့လားအကောင်းဆုံးကတော့ကောင်းတာပဲတည်တည်မကောင်းတာပဲတည်တည်ဒါကိုကိုယ်ကတည်ငြိမ်မှုရှိအောင်တော့အပြည့်မှန်ကိုထုတ်နိုင်ဖို့လိုတယ်ပေါ့အပြည့်မှန်ကဘာလဲဆိုတော့အနိစ္စဒုက္ခအနတ္တပဲနော်ငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးပဲတကယ်တမ်းကကောင်းတာတွေ့တယ်ပဲငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်မကောင်းတာတွေ့တယ်ပဲငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်တော့ဒါတစ်ခုပြီးတော့ဥရှင်တို့ရှင်းရှင်းလင်းလင်းလွယ်လွယ်ကူကူပြောရရင်တော့ကောင်းတာလည်းပဲပြီးဆုံးချုပ်ချောက်သွားတာပါပဲမကောင်းတာလည်းပဲပြီးဆုံးချုပ်ချောက်သွားတာပါပဲတကယ်တကယ်မှာတော့အဲ့ဒီအလေးစားကိုမြင်မှတယ်နော်ငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဆိုတာကပို့ပြီးတော့ရှင်းမှာပေါ့နော်ဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့ပြီးလို့ပထဝီအာဘောတိရောဝါရောအာသာသဒီတကြီးလေးပါးနဲ့တူတဲ့ဘာဝနာတရားဖြစ်အောင်ကြိုးစားအထောက်ရမယ်လို့မြတ်စွာဘုရားတိုက်တော့တယ်။အဲ့လိုတိုက်တွန်းပြီးတော့မဆက်ပြီးတော့မြတ်စွာဘုရားအမိန့်ရှိနေအောင်ဆိုတော့နောက်ဘာဝနာတရားကိုကြိုးစားအထောက်တဲ့ပုဂ္ဂိုလ်တိုင်းတနည်းအားဖြင့်လူလောကကြီးမှာရှင်သန်နေထိုင်ရတဲ့ပုဂ္ဂိုလ်တိုင်းနော်မရှုမှတ်မသိရင်မဖြစ်မပွားများရင်မဖြစ်တဲ့ဘာဝနာတရားတွေကိုဆက်ပြီးတော့ပြောတယ်။လိုအပ်လို့ပေါ့ဟုတ်လားအဲ့ဒါဘာဟောတော့ဆိုတော့ဦးဇင်းတို့ဓမ္မဝိညာဏတရား၄ပါးရဲ့အတုဝဘာဝနာရဲ့အိဋ္ဌံဘာဝနာရဲ့၆မျိုးနော်မှတ်သားရလေဦးဇင်းကတခါတည်းတရားကိုမတိကံကိုခြားပြောတာနော်ဒီဓမ္မဝိညာဏတရား၄ပါးရဲ့အတုဝဘာဝနာရဲ့အိဋ္ဌံဘာဝနာရဲ့အဲ့ဒီနေရာမှာပြောတာလေးတစ်ခုကစိတ်ဝင်စားတယ်ကောင်းတာပါတယ်အဲ့ဒါဘာလို့ဆိုတော့ဘယ်ဘာဝနာတရားကိုကျူးသားလို့ရှိရင်ဘယ်လိုအကျိုးကျေးဇူးရမယ်ဆိုတာလေးကိုတခါတည်းနှိုင်းချင်ပြီးတော့မြတ်စွာဘုရားပြောတော်လာဟုတ်လားစိတ်သားရဘူးလားတဲ့မေတ္တာဘာဝနာကိုပွားများပါတဲ့မေတ္တာဘာဝနာကိုပွားများမယ်ဆိုလို့ရှိရင်ဇာပါရဆိုတဲ့ဒေါသကစိတ်ရဲ့စိတ်ကိုနှိမ့်ချမှာမဟုတ်ဘူးလေဟောဆိုလိုတာကမေတ္တာအားကြီးမယ်မေတ္တာဘာဝနာပွားများမယ်ဆိုလို့ရှိရင်ဒေါသရဲ့နှိမ့်ချခြင်းကံကနေပြီးတော့သတ္တရာရမယ်ပေါ့ဟုတ်ရဲ့လားအဲ့မေတ္တာဆိုတာပါပဲပိဋကပေါင်းတော်ကတော့အလုံးတိကြမေတ္တာပါမေတ္တာဆိုတာတတဝါရီရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ဟုတ်လားကိုယ်နဲ့နှိုင်းတာအောင်ပြီးတော့ဩငါဟာဘေးရန်ကင်းနေတယ်နော်ကျမကြီးကောင်းနေတယ်နှလုံးစိတ်ဝင်ကြီးကျန်းနေတယ်အဲ့လိုပဲတခြားသောတတဝါရီကလည်းဘေးရန်ကင်းနေကြလိမ့်မယ်ကျမကြီးကောင်းနေကြလိမ့်မယ်စိတ်ချမ်းသာနေကြလိမ့်မယ်နှလုံးစိတ်ဝင်ကြီးကျန်းနေကြလိမ့်မယ်လို့တခြားသောတတဝါတွေလိုလားတောင့်တတယ်တတဝါအလုံးလိုလားတောင့်တကြတယ်ဒီကောင်းကျိုးနဲ့ချမ်းသာကိုကြသွားကြပါစေလို့စိတ်ထဲကမြုပ်ပေးရအောင်နော်တဲ့ရပြောရင်သူများကိုချမ်းသာပေးခြင်းတာပါပဲကောင်းတည်ခြင်းတာပါပဲဘယ်လောက်ကောင်းတည်ခြင်းတာလို့ဆိုတော့ ကောင်းခြင်းလောက်ကောင်းသွားပါသည်အဖက်ဖက်ကမကျမကြီးဘက်ကပဲဖြစ်ဖြစ်မကြီးဝါကြီးဘက်ကပဲဖြစ်ဖြစ်သိချမ်းသာမှုဘက်ကပဲဖြစ်ဖြစ်ဟုတ်လားအကုန်လုံးအရာခက်သိကောင်းခြင်းလောက်ကောင်းသွားကြပါသည်ချမ်းသာခြင်းလောက်ချမ်းသာသွားကြပါသည်ချမ်းသာခြင်းဖြစ်တယ်ဘယ်တတဝါကမှကွတ်ပြီးတော့မချမ်းလေဘူးအဲ့လိုတတဝါတွေရဲ့အပေါ်မှာကိုယ်နဲ့ဆိုင်ဆံပြီးတော့ကောင်းကောင်းခြင်းနဲ့စိတ်အဒီစိတ်ကလေးဟာအလုံးမမြင့်မြတ်တဲ့သဘောအေးချမ်းတဲ့သဘောတန့်ရှင်းတဲ့သဘောရှိတယ်။အဲ့ဒီစိတ်ကိုထက်ချီးကလေးနဲ့ဖြစ်အောင်ကြိုးစားရတယ်ပေါ့။အဲ့လိုကြိုးစားတဲ့နေရာမှာဦးဇင်းတို့ဒီတတ္တပြည့်မြတ်ပေါ့နော်။ဒီတတ္တဝါရင်းဆိုပြည့်မြတ်အမှန်တတ္တဝါကတော့တကယ်ရှိတာမဟုတ်ပါဘူး။ရုဒ္ဒနာတ္တပဲရှိတာ။ဒါပေမဲ့မေတ္တာမှုကြီးဆိုရင်တော့တော့ဟောရုဒ္ဒနာတ္တကိုလှမ်းပြီးတော့အာယုပြူတာမဟုတ်နော်။တတ္တပြည့်မြတ်ကိုအာယုပြူတာ။နောက်ဘယ်လိုချမ်းသာပါစေ။ဟုတ်တယ်ပေါ့လား။နော်အဲ့အဲ့လိုမျိုးတတဝါရရဲ့ပုံမှာချမ်းသာပြီးရင်လည်းစိတ်တစ်ခါကြီးတည်းလည်းဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်ခေတ္တနဲ့ရှိရင်စိတ်တူတဲ့သဘောမကျင်တတ်တဲ့သဘောဒီဒေါသတွေဟာတစ်ခါကြီးနဲ့ပါလျားသွားလောကကြီးရဲ့ပုံမှာတော့ကောင်းတာတွေကိုလည်းပဲမြင်တတ်လာတယ်ပေါ့အမြစ်တာအကြီးရဲ့ကောင်းတာတွေမြင်တတ်လာလို့ကောင်းတာတွေကိုမြင်တတ်မှလည်းပဲမြစ်တာတရားကလွယ်လွယ်ကူကူဖြစ်တာတကယ်တကယ်ကတော့ဥရှင်တို့လောကကြီးကမကောင်းတာတွေကြီးလူတွေကမကောင်းတာတွေကြီးတယ်တော့မဟုတ်နော်လူတွေအားလုံးကိုမဆိုထားနဲ့တယောက်တယောက်ကြည့်မှာကိုပဲကောင်းတာရဲ့မကောင်းတာရဲ့တွန်တွဲမနေဘူးလားတွန်တွဲနေတယ်အဲ့ဒါကောင်းတာလေးကိုကိုကနားလေကိုရိပ်ဖြစ်ပြီးတော့မြင်တတ်ဖို့တည်နေဖို့ဆိုရဲမကောင်းတာဟာသဘာဝပဲသဘုဒ္ဓရှင်သဘာဝတူတူကိုကမကောင်းတဲ့သဘောကြီးရှိနေတာပဲဒါကိုကိုကအပြစ်လို့ဒီမကောင်းတာကြီးကိုတွေးပြီးတော့မုန်းမယ်ဆိုရင်တော့အများဆုံးမုန်းနေဖို့ပဲရှိတယ်ဟုတ်တယ်မဟုတ်လားဟောစဉ်းစားနေရရှိတာကဒါကြီးကိုမကောင်းရကောင်းလားဆိုပြီးတော့စိတ်တုန်နေလို့လည်းပဲအဲ့ဒီလိုကကောင်းတာမှမဟုတ်ဘူး။ဘာမှအကျိုးကတော့ထူးတော်တာမရှိဘူး။အဖြစ်တွေပဲဖြစ်လာတဲ့အကြောင်းရှိတယ်။နော်။ဒါကြောင့်ပြည့်တော်ဘုရားတို့မကောင်းတာကိုနားလည်မှုပေးပြီးတော့ကောင်းတာလေးကိုရှိပြီးတော့မေတ္တာပြန်ဖြစ်အောင်ကြိုးစားနေမို့လား။ကြိုးစားနေတယ်။အဲ့လိုမေတ္တာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်ရသော်ဘုရားပြောထားတယ်နော်။ဇာဘာကဆိုတဲ့ဒေါသကြောင့်ပင်ပန်းတဲ့သဘောစိတ်ထဲမှာမရှိဘူး။အလွန်ချမ်းသာတဲ့သဘောဖြစ်တယ်နော်ဒါကြောင့်မေတ္တာဘာဝနာကိုပွားများဖို့မလိုဘူးလားညလိုတယ်အဲ့တော့ဦးဇင်းတို့ဒီသေနာမှာသိဝင်လာနေတာကောင်းတာကဘာဝနာတရား၆မျိုးကိုခေါ်တဲ့နေရာမှာမြတ်စွာဘုရားသူ့ရဲ့ဘာဝနာရဲ့အကျိုးကျေးဇူးကိုတစ်ခါတည်းရှင်းတွဲပြီးတော့ပြောသွားတာမေတ္တာကိုပွားများရင်ညာဘာကကင်းကြောက်လက်တန့်လို့ပြောတယ်နော်နောက်ဦးဇင်းတို့မေတ္တာပြီးတော့ပါဖြစ်ကရုဏာတရားကရုဏာတရားကရုဏာဘာဝနာကိုပွားများမယ်ဆိုရင်တော့ဝိဟိတာဆိုတဲ့သူများကိုရှင်းရဲစီလို့တဲ့သင်္ဇဲကျင်တဲ့ဒီတရားကိုသင်ကြောက်ပါမယ်။ဒီနေ့မောင်ရှင်တို့ကရုဏာတရားဆိုတာလည်းပဲအကျဉ်းဉာဏ်ဖြင့်တော့သိတယ်လို့သိရပါပါ။တတဝါရရဲ့ပုံမှာနော်တနာကျင်လာတဲ့စိတ်တည့်တည့်ပြောရရင်ဒုက္ခရောက်နေတယ်ဆိုရင်အဲ့ဒီဒုက္ခကလွတ်သွားနေတယ်လို့ပေါ့ဒုက္ခမတွေ့သေးခြင်းဘူး။တွေ့ကြုံနေရတဲ့ဒုက္ခတွေကအများဆုံးလွတ်မြောက်သွားပါသေးတယ်။ဒီဒုက္ခကြီးဒုက္ခစားနေရတာကိုကိုယ်ခံစားနေရတခဲ့ဆိုပေါ့သိတယ်ပါ။ဟုတ်လား။ဒီဒုက္ခကများများလွတ်သွားခြင်းဖြစ်တယ်ဘုရားကဘယ်ဖြစ်ဖြစ်ဟုတ်လား။အဲ့တော့ကရုဏာတရားဆိုတာကကိုရှင်နေတိုင်းပွားလိုက်တယ်မေတ္တာတရားရဲ့အထက်မှာရှိတယ်နော်ဟုတ်လားအေးကရုဏာတရားသနာကျင်လာတဲ့စိတ်ဆိုတာတကယ်တမ်းကတော့ဘာလို့ဖြစ်လဲလို့သူကလည်းပဲထိုက်တော့တော့ခက်ခဲတဲ့သဘောရှိတယ်ဖြစ်ဖို့ရအောင်ပြောတာပါများသောအားဖြင့်ဒီကရမတို့အရှင်တို့အလုံးဒုက္ခရောက်နေတဲ့တရားကိုတွေ့ရင်တော့သနာကျင်လာတဲ့စိတ်ရှိရတာလွယ်ကူရှိတယ်ပေါ့တာမအားဖြင့်တာမလူတွေမှာဒုက္ခရောက်နေတဲ့တရားကိုတွေ့ရင်သနာတဲ့စိတ်ကတော့ဖြစ်ကြတာများပါတယ်ဟုတ်လားဒါပေမဲ့ခက်ခဲနေတာကဘာလို့ဆိုတော့ကိုယ်စိတ်ထဲမှာတဏှာတရားမဟုတ်ဘူးလို့ညင်ထားတဲ့ပုဂ္ဂိုလ်ရဲ့ပုံမှာတော့ကရုဏာဖြစ်ဖို့တော်ခဲ့တယ်အထူးသဖြင့်တော့မကောင်းတာတွေလုပ်တယ်ရုပ်မာတယ်တက်တက်တယ်ဆိုတဲ့လူတွေရဲ့ပုံမှာတော့ကရုဏာဖြစ်ဖို့နေနေတာကတော့မုန်းကြီးတဲ့စိတ်တွေမဖြစ်အောင်ကိုယ်ပဲအတော်ကြိုးစားရတယ်ဟုတ်တယ်မဟုတ်လားအဲ့တော့တကယ်တမ်းကတော့အဲ့ဒီတတ္တဝါရဲ့ပုံမှာလည်းကရုဏာဖြစ်အောင်ကြိုးစားရအောင်အဲ့လိုကြိုးစားဖို့ကြိုးစားနည်းတွေကိုကျန်တဲ့နေရာမှာမြတ်စွာဘုရားအပြည့်အစုံဟောတာလေ။တော့ဆိုကြပါစို့မကောင်းတဲ့လူတွေ၊ရုပ်မာတဲ့လူတွေ၊ကြမ်းတမ်းတဲ့လူတွေဒီလိုလူတွေရဲ့ပုံမှာသနာကျင်လာတဲ့စိတ်ဖြစ်အောင်ဘယ်လိုလုပ်ရမလဲ။တာမန်အဖြစ်တော့သနာကျင်လာတဲ့စိတ်ဖြစ်ဖို့ဆိုတာတော်တော်မလွယ်ပါဘူး။ဟုတ်လား။နော်အဲ့လိုမကောင်းတာလုပ်တဲ့လူတွေကကြီးပွားနေသေးတယ်၊အဆင်ပြေနေသေးတယ်ဆိုရင်ပူပြီးတော့သနာကျင်လာတဲ့စိတ်ဖြစ်ဖို့ခရင်သွားမယ်ရော။ဟုတ်လား။အေးအဲ့လိုဆိုရင်ဘယ်လိုရှင်းလာရမလို့လဲ။ဆိုကြပါစို့။အကြံလုံးမှုတစ်ခုချင်းရဲ့ဌာနလုံးကျုပ်ပြီးတော့လုံးလုံးစီအဖမ်းမခံရသေးလို့တတောင်တတာဉာဏ်သာနာရှိနေတော်လည်းပဲအဖန်ခံရတဲ့အခါမှာနော်ရာဇဝတ်ကပြည့်တဲ့အခါမှာသူဟာအကြီးကြီးဒုက္ခရောက်တဲ့အကြောင်းရှိဦးလားရှိပါဘူး။အဲ့လိုပဲဒုက္ခမှုတွေနဲ့မကောင်းရတဲ့တတ္တဝါတွေဟာလုံးလုံးစီအဲ့ဒီဒုက္ခတွေဟာကံတရားတွေရဲ့အကျိုးပေးမှုမခံရသေးခင်မှာသ ချမ်းသာဘယ်လိုလိုတော့ရှိနေတာပေါ့ဟုတ်လားဒါပေမဲ့ဒီအကံရဲ့အကျိုးလေးကလွတ်ဖို့ဆိုတာမဖြစ်နိုင်ဟုတ်လားအ
ေ
းဒါသူအရိယာရှိအောင်လုပ်နိုင်မှသာနဲ့သူလွတ်မယ်ပေါ့နော်အေးဒါကြောင့်ပြည့်တော်ဘုရားတော်ကအဲ့ဒီသူ့ရဲ့ကံနဲ့တန်နဲ့အကျိုးလေးကိုရမှာကိုကိုယ်ကလက်ပြီးတော့တွေးကြည့်တယ်အော်လုံးလုံးကြီးဟုတ်တယ်လို့လို့ရှိနေမလို့မကြခင်မှာပဲအကြီးကြီးဒုက္ခရောက်တော့မဲ့ကြူပါလားလို့စဉ်းစားရင်ကရုဏာတရားဖြစ်ချင်အကြောင်းမရှိဘူးလား
ရှိတယ်အဲ့
တော့ကရုဏာဆိုတာကတကယ်တော့မှန်မှန်ကန်ကန်ကြည်ကြည်ပြန့်ပြန့်ပြီးဖို့လိုတယ်ကရုဏာဖြစ်ဖို့ဆိုလို့ရှိတယ်ဒီကြောင့်မို့သတ္တဝါတွေရဲ့အကြောင်းကိုဘယ်သူမှအတိဆုံးလဲလို့မေးရင်မြတ်စွာဘုရားအတိဆုံးပေါ့နော်မြတ်စွာဘုရားအတိဆုံးပဲဒီကတော့ဒီဘယ်လမ်းစောင့်နေလဲဘယ်ဘူပေါက်နေလဲဆိုတာလည်းမြတ်စွာဘုရားအကုန်သိတယ်အကုန်သိတဲ့အတွက်ကြောင့်မြတ်စွာဘုရားတတ္တဝါရဲ့ပုံမှာတဏှာကျင်နာမှုအကြီးဆုံးပဲမဟာကရုဏာရှင်နော်ဒါဒုက္ခတွေတွေပဲလို့သူကအကုန်လုံးသိတဲ့အတွက်ကြောင့်တဏှာနဲ့သိဒါပြင်းပြင်းထန်ထန်မြတ်စွာဘုရားမှာဖြစ်တယ်ပေါ့ဟုတ်လားဒါကြောင့်မိတ္တဘောဆိုကြောင်လို့အဲ့လိုကရုဏာတရားကိုလည်းကြိုးစားဖွားပြီးတော့ဟုတ်လားဝိညာဉ်သာဆိုတဲ့သိရသွားပြီလို့တဲ့ရှင်းသေးလို့တဲ့အဲ့ဒီလိုမျိုးသိတယ်မရှိအောင်ကြိုးစားရပါဒါကရုဏာတရားပေါ်နေရ။နောက်ပြီးတော့ပါလာမုရိဒာတရား။မုရိဒာဆိုတာကဤပွားမြဲဤပွားကြပါစီ၊ချမ်းသာမြဲချမ်းသာကြပါစီ။အစဉ်ပြေးနေတာလေးတွေသူ့ရုပ်မသွားကြပါစီနဲ့။ဒါလေးတွေကိုသူထိန်းထားပြီးတော့ချမ်းသာမြဲချမ်းသာကြပါစီလို့။တနည်းအားဖြင့်သူများအစဉ်ပြေးတာချမ်းသာတာကိုအစီသေးကနေပြီးတော့ဝမ်းသာသေးတာပေါ့။မကြည်နူးပေတာ၊ရှင်းလက်ပေတာပေါ့။တကယ်တော့သူတို့တူတူချမ်းသာတာမကြည်နက်เสียလည်းဘာမှတော့မရှိပါဘူး။တို့တော့ဒီကောင်မတော်မရှိတဲ့နေရာကုတုရှင်တွေဆိုတော့လောဘဒေါသတွေကထူပြောလုံးတော့တော့တူအစဉ်ပြေးနေတာကိုပဲကိုကကြားတဲ့ကမကြည်မနှမ်းဖြစ်နေတာမဖြစ်ဘူးလားဖြစ်တဲ့ကဖြစ်တာပေါ့ဟုတ်ရဲ့လားဒါကြောင့်အဲ့ဒီစိတ်ကြီးကရုပ်ရည်နဲ့မကောင်းဘူးဆိုတာကိုနားလည်ပြီးတော့မုရိဒာဖြစ်အောင်ကြိုးစားကြတယ်ပူခက်တယ်လို့ထင်တယ်နော်တနာနဲ့တနာကြရလူနဲ့တွေ့ရင်တနာနဲ့စိတ်ဖြစ်ဖို့ဆိုတာကမုရိဒာဖြစ်ဖို့တော့ဟိုမခင်ရင်ဘူးဟုတ်လားညာတော့ချင်းလူများစုကတနာတဲ့စိတ်ကတော့အလွယ်တကူဖြစ်တတ်ကြတယ်တနာအောင်လေးပြုံးလိုက်တဲ့ချုပ်ငိုပြရဲမဖြစ်တဲ့ဆိုတာလူတကူပဲတနာပြလိုက်တာပါပဲအေးဒါပဲလေလို့အချင်းကြီးတဲ့ချမ်းသာတဲ့ဆိုတော့ဝမ်းသာနိုင်ဖို့တော့ခက်တယ်ဟုတ်ရဲ့လားတော့ကိုယ်နဲ့အစားကဒီလိုနေတယ်ဟာအချင်းမကြီးခင်တုန်းကအလွန်တနာတယ်ဟာအချင်းကြီးသွားပြီဆိုတော့ချုပ်မခေါ်တော့ဘူးညာဟုတ်လားဘာဖြစ်တော့ဝမ်းမနာနိုင်ဘူးအချင်းမကြီးခင်တုန်းကတော့ဖြစ်တယ်တနာတယ်ကိုယ်လည်းကူညီတယ်ပေးလည်းပေးတယ်ဟာအဲ့ဒီကူအချင်းကြီးသွားပြီဆိုတော့ဝမ်းမသာနိုင်တော့စိတ်ပင်ရဲ့သဘောကအလွန်မှကြောက်ကြရကောင်းတဲ့သဘောရှိတယ်ဟုတ်လားဘာလဲဆိုတော့ဒီခါလေးကျတော့ဦးရှင်ကတော့ရိုးရိုးပဲစဉ်းစားကြည့်ပါလေ။အော်တနာတယ်ဆိုတာလွယ်မှာမို့လို့သူကအထက်ကနေရတာဘူးလို့ဟုတ်လားနော်ဝမ်းသာတယ်ဆိုတာကတော့သိပ်ပြီးတော့မလွယ်ဘူး။အခုတည်းမြင့်သွားပြီဆိုတော့နော်အတ္တနဲ့ရှင်လိုက်တဲ့အခါကျတော့ကိုကအောက်ကျသွားတယ်မျိုးသူခံစားရသလားမသိဘူးလို့ဒါကကိုယ်ကိုစဉ်းစားကြည့်တာပါ။ကိုယ်တခြားတစ်ယောက်ကိုမြင်လို့မျိုးမြင်ကြည့်တာဘာကြောင့်တနာဖို့လည်းပြီးတော့ဘာကြောင့်ဝမ်းသာဖို့တော့ခက်နေရတယ်။ဒါကြောင့်မိတ်တော်တော်တို့မလွယ်ဘူးနော်။ပြမဘုရားကတရားလည်းလွယ်တယ်လို့မထင်နဲ့ဟုတ်လား။အေးမေတ္တာကရုဏာမုရိဒာ။အခုမုရိဒာတကယ်ဝမ်းသာနိုင်တယ်ဆိုလို့ရှိရင်ဘာကိုကြောက်နေတယ်လို့ဆိုတော့အရတိမမွေးလျော်ဖို့ကိုကြောက်နေတယ်။ဒီထဲမှာအလွန်တရာမှမွေးလျော်တဲ့သဘောပျော်ရွှင်တဲ့သဘောဖြစ်မယ်လို့ဆိုတာ။မမွေးလျော်ခြင်းတရားကိုကြောက်နေတယ်။ဒါကြောင့်မွေးမလျော်ခြင်းနဲ့သိစိတ်ခြင်းတန်ကလွတ်ခြင်းနဲ့ဆိုလို့ရှိရင်အော်ချမ်းသာနေကြတဲ့သတ္တဝါတွေသူတို့ကိုကြည့်ပြီးတော့ကိုယ့်ရဲ့စိတ်ထဲကမုရိဒာနှလုံးသားထားနိုင်ဖို့ကြိုးစားတာဟုတ်လားဒါလည်းကျေးဇူးပါသုံးနေရှိပါနော်နောက်ပြီးတော့ပါလာဥပေက္ခဥပေက္ခကတော့မြတ်ဘုရားတရားထဲမှာအခက်ဆုံးပဲနောက်သူကဘောင်းဆုံးဘယ်ဘက်မှမစွန့်ရအောင်တက်တက်မတ်မတ်နေရတာအလုံးချိန်နိုင်ဖို့ဆိုရဲဥပေက္ခဟုတ်လားတော့အစွန်းတစ်ခါကိုကြာမတော့အောင်သူကအလွန်ထိန်းထားရတယ်လို့ရှိတယ်။အဲ့လိုဥပိ္ပခာဖြစ်အောင်ကြိုးစားတဲ့နေရာမှာဟိုအကြီးအကျယ်ဆုံးအထောက်အကူအကြောင်းတရားကတော့ပါတော့ဆိုတော့ကံတရားကိုနားမယ်ဖို့ပဲ။နော်ကုပ္ပဝင်ခြင်းမှာရှိတဲ့တတ္တဝါရဲ့ပုံမှာဥပိ္ပခာထားနိုင်ဖို့တတ္တဝါရဲ့ရှင်ရတော်တယ်ပဲကိုဟိုစိတ်မချမ်းသာမဖြစ်ဖို့တတ္တဝါရဲ့ချမ်းသာတော်တယ်ပဲကိုယ့်ရဲ့စိတ်ထဲမှာဟိုမချမ်းသာမဖြစ်ဖို့နော်ဘာလို့လဲဆိုတော့ကံတရားကိုမှန်မှန်ကန်ကန်ကြည်ကြည်ဝန်ဝန်စဉ်းစားကြဖို့လိုတယ်။ဟုတ်လားအခြေခံအဖြစ်တော့တတ္တဝါကြီးချမ်းသာတယ်ဆိုတာသူပြုတာလေကောင်းမှုတည်မှန်မှုတော့အရှင်ပြေအောင်သူ့ရဲ့ကာယကံဝစီကံကိုသူကြိုးစားအထုတ်ခဲ့နိုင်မှုကြောင့်သူအရှင်ပြေအောင်ဟုတ်လား။ကောင်းတာလုပ်ကြတယ်ဆိုလို့ရှိရင်မကောင်းအောင်လည်းဘယ်သူမှလုပ်လို့မရဘူး။ဒါသူ့ရဲ့တဘာဝတရားအကြောင်းကျိုးသဘောပဲလေရှင်းရှင်းလေးပဲဟုတ်လား။အဲ့ဒါကမကောင်းတာလုပ်တာလေ ရုပ်ရံမှုတွေလောက်ထားရဲ့ဆိုရင်အဲ့ဒီမကောင်းမှုကလားဆင်းရဲဒုက္ခကိုဖြစ်စေပါအဲ့တော့တတ္တဝါတွေရဲ့ချမ်းသာခြင်းဆင်းရဲခြင်းဆိုတာနော်သူကိုယ်၌ကဟိုအတ္တသဘောမျိုးနဲ့ဖန်တီးပြုထားတာမျိုးမဟုတ်ဘူးပြုထားတဲ့ကံအားလျော်စွာဖြစ်နေတာဟုတ်လားဒါကြောင့်အကြောင်းအပြုသဘောဖြစ်တဲ့ဆိုကြောင့်မဖြစ်အောင်လည်းဘယ်သူမှလုပ်လို့မရဘူးဖြစ်အောင်လည်းဘယ်သူမှအတ္တအတ္တမှလုပ်လို့မရဘူးဆိုလိုတာကဖြစ်စရာရှိရင်ဖြစ်မယ်မဖြစ်အောင်လုပ်လို့မရဘူးဖြစ်စရာမရှိဘူးဆိုရင်တော့မဖြစ်ဘူးဖြစ်အောင်လုပ်လည်းမရဘူးဟုတ်လားဒါကြောင့်အဲ့လိုမျိုးဥပိ္ပခာတရားကံကံရဲ့အကျိုးတရားကိုကောင်းကောင်းနားလည်ပြီးတော့အော်လောကကြီးရဲ့သဘောဝါကဒီတိုင်းသွားနေတာလို့နားနေတဲ့အခါပါဥပိ္ပခာဆိုတာဖြစ်လာအဲ့လိုဥပိ္ပခာဖြစ်လာရင်ဘာဖြစ်တော့ဆိုတော့ပဋိက္ခဖြီးပါလို့တဲ့သဘောပြင်ကြောင်းနေတဲ့နောက်ပြောတာလည်းဘာသာပြန်ကြည့်လို့အင်းကအလုံးသဘောကျတယ်ဖြီးပါဆိုတဲ့သဘောပြင်ကြောင်းနေတယ်ခုတကယ်တော့ဘာလို့အင်းတို့တွေကနောက်ပဝိကျင်လောကဥပိ္ပမရှိတဲ့လူတွေနဲ့ပတ်သက်ပြီးတော့အလုံးမဖြီးပါလို့တဲ့စိတ်တွေကတခါတည်းရှိတယ်ကိလေသာဥရှင်တို့လူငယ်တွေနားလည်အောင်ပြောရမယ်တော့အလုံးတွက်ချင်တယ်ပေါ့ဟုတ်လားဟုတ်လားအရှင်ကြီးရဲ့ကိစ္စမှလည်းဆွလိုက်ခြင်းပဲအရှင်မကြီးရဲ့ကိစ္စမှလည်းဆွလိုက်ခြင်းပဲအနည်းဆုံးတော့ကိုယ့်ရဲ့စိတ်ထဲမှာထိခိုက်သွားတဲ့သဘောလေးပေါ့ဟုတ်လားတုံ့လုသွားတဲ့သဘောလေးပေါ့ဘာကြောင့်ဒီလိုဖြစ်ရတာလဲဟုတ်လားစိတ်ထဲမှာဘာကြောင့်ဒီလိုဖြစ်ရတာလဲအဲ့ဒါကိုကစပြီးတော့မကျင်တဲ့သဘောမထောက်ဘူးလားထောက်တယ်စိတ်ကိုဖြီးပွားသွားထိခိုက်သွားသူများကိုလည်းဖြီးပွားလိုတဲ့သဘောလေးဖြစ်တာဟုတ်လားအေးအဲ့ဒီသဘောမှာတကယ်တမ်းကတော့မကောင်းဟုတ်လားအဲ့ဒီမကောင်းတဲ့သဘောကိုကြောက်ချင်တယ်ဆိုလို့ရှိရင်မရှိရဥပိ္ပခာတရားညာပဲဥပိ္ပခာထားနိုင်ရပဲအဲ့တော့လောကကြီးမှာမြတ်စွာဘုရားရဲ့တရားတွေဟာအလုံးမပြည့်စုံတဲ့တော့လိုအပ်လို့ပြောတာကရှင်းရှင်းလေးပြောရလို့ရှိရင်ဟုတ်လားအဲ့တော့မေတ္တာတရားလည်းလိုအပ်တယ်နော်ကရုဏာတရားလည်းလိုအပ်တယ်မုဒိတာတရားလည်းလိုအပ်တယ်ဥပိ္ပခာတရားလည်းလိုအပ်တယ်ဟုတ်လားဥပိ္ပခာတရားကပူပြီးတော့အချင်းညံ့နဲ့နှုံးညံ့နဲ့ပိန်ွေတယ်တချို့ကိစ္စတွေမှာသူမပါလို့မရဘူးဟုတ်လားသူအသားမထိုးနိုင်ရင်ဘလို့မှအဆင်မပြေတဲ့ကိစ္စတွေလောကကြီးမှာရှိတယ်နော်ဒါကြောင့်ဒီသက်သွားပြောင်းလို့ဥပိ္ပခာဘာဝနာကိုလည်းကျူးစမ်းပြီးတော့ဝါမြာရတယ်ဒါပြမဝိဟာရတရား၄ပါးကုန်သွားတယ်နော်အဲ့ဒါဦးဇင်းတို့၅ခုမြောက်ဘာဝနာကိုမြတ်စွာဘုရားဆက်ပြီးတော့ပြောပြန်လို့ဆိုတော့အတုပဘာဝနာတဲ့နော်အတုပဆိုတာကတော့မတင့်တယ်တဲ့သဘောပေါ့ဒါကတော့ဦးဇင်းတို့လုပ်တဲ့ဖို့ရံကတော့ဖြစ်ဖို့ရံကတော့အလွန်လွယ်လို့ထင်တယ်ဟုတ်တယ်အတုကမတည်နေတဲ့သဘောဆိုတာကပဂရိမျက်စိနဲ့တောင်မြင်နိုင်တာပဲလေဟုတ်တယ်ဟုတ်လားဒီအထောက်ကူပစ္စည်းအထောက်ကူယူပစ္စည်းလေးတွေနဲ့ဘာဒီခန္ဓာကိုယ်ရဲ့မတည်နေတဲ့သဘောကိုအမှန်ကန်သိအောင်ကြိုးစားအထောက်မယ်ဆိုလို့ရှိရင်လွယ်လွယ်နဲ့ကလေးမရောက်နိုင်ဘူးလားရောက်နိုင်တယ်ဒါပေမဲ့လုံးချဖို့ကတော်တော်ခက်နေတာဟုတ်ဟုတ်လားဒါကြောင့်အတုကခန္ဓာရဲ့ဒီမတည်နေတဲ့သဘောညစာစစ်စုပ်ဖွဲ့သဘောအလုံးမရှင်းနေတဲ့ဒီသဘောတော်ပါကိုသိအောင်မြင်အောင်ကြိုးစားမယ်ဆိုလို့ရှိရင်ဘာဘုရင်ကြောက်စီလို့ဆိုတော့ယာကဆိုတဲ့ဆွတ်မဲ့မှုဒါကင်းကြောက်စီလေးပဲနော်ဒီယာကဆိုတဲ့ဆွတ်မဲ့မှုကလည်းဒီကဓမ္မလို့ပြောရင်တော့အများကြီးဒုက္ခပေးနေတာပဲနော်အေးအဲ့ဒီဒုက္ခပေးနေတဲ့ဒီဆွတ်မဲ့မှုကိုကင်းကြောက်စီနေဆိုလို့ရှိရင်အတုပဘာဝနာကိုပွားများရလိမ့်မယ်နော်မတင့်နေတဲ့သဘောဒီမတင့်နေတဲ့သဘောကိုပွားများခြင်းဟာလည်းပဲဟိုစိတ်ထဲမှာအများကြီးလွတ်လပ်သွားတယ်ဘာလို့လွတ်လပ်တာလို့ဆိုရင်မကြည့်နေတာကိုသိတဲ့အတွက်ကြောင့်စိတ်ထဲမှာစွဲလမ်းမှုကင်းလို့တနည်းအားဖြင့်ဒီလောဘရဲ့လက်ကစိတ်ဟာလွတ်သွားတဲ့အတွက်ကြောင့်စိတ်ဟာချမ်းသာတဲ့သဘောလွတ်လပ်တဲ့သဘောကြီးဖြစ်သွားတယ်လို့ထင်တယ်။ဟုတ်လား။ဒါကြောင့်မိသားစုတော်တော်တို့အထူးသဖြင့်ဒီအဋ္ဌိကကမ္မထံဆိုရပါလို့အဋ္ဌိဆိုတာကဆိုအယိုးပေါ့နော်။ဒီအယိုးစုမြင်အောင်ကြည့်လို့ဆိုတဲ့ကိုယ်ခန္ဓာကိုနော်ဆိုရပါလို့ကောင်းဝါးရင်စပြီးတော့ဒီဘဝထဲမှာနော်ဒီရကြီးရဲ့အသားရဲ့အကျော်ရင်းကလေးစားရဲ့တွေးရစားရဲ့အကုန်လုံးဖယ်ပြီးတော့အယိုးပုံကြီးမြင်အောင်ကြည့်ကြည့်ပါလားသိကြဖို့မရှိဘူးလားအထဲမှာအယိုးရှိရနော်ဒါကိုနည်းနည်းလေးတော့သတိထားမိရင်တော်တော်ကောင်းပါပဲဟုတ်လားဒါရှိနေတယ်ဆိုတာလေးကိုနည်းနည်းလေးတော့ပဲဖြစ်ဖြစ်သတိထားကြည့်ကြပါဆံမျက်လုံးနှလုံးနေရာကဖွက်ဖွက်ကြီးနေဟုတ်လားဒါအယိုးပုံကြီးကိုဒီကမ္ဘာလို့ရက်စီထဲမှာတော့ဟိုရင်းနှီးနေအောင်ကျွမ်းကျင်နေအောင်မြင်ထားမှုမယ်ဆိုရင်တော့အများကြီးပို့ပြီးတော့ထောက်ဖို့ဖြစ်ဟုတ်ဦးရှင်တော်မန္တလေးမှာမလေးတောင်မှာရှိတဲ့တော်ဘုရားကြီးရှိတတ်နေတဲ့အယိုးစုကြီးရှိတယ်။ဒါသူကကလည်းကြားနေတာဆိုတော့ဟိုရှင်းနိုင်နေတဲ့တွဲတာလေ။သူအဲ့ဒါကြီးအယိုးယူခေါင်းအောင်ပေါက်ပြီးတော့ကိုယ်ထဲမှာတွဲလောင်းရှိတာ။နောက်အဲ့ဒါဦးရှင်တို့မင်းလုံးလေးကြီးကနောက်ဥဖိုးလိုက်နေဟိုဒီအသက်ခံရတဲ့ဒကာကြီးတယောက်ရဲ့အယိုးကိုရှင်းသိမ့်ပြီးတော့အဲ့ဒါဆရာတော်အတွက်လုပ်ပေးထားတာ။အဲ့ဒီအယိုးကြီးရှိတယ်။ဟုတ်လား။အဲ့ဟို ိတ်ထဲမှာအဲ့ဒါကိုမြင်တော့ကတခုစဉ်းစားမိတာပေါ့လေ။ဟောဒါတွေကိုမျက်စိထဲမှာစွဲနေအောင်မြင်ထားခြင်းဒီကိုယ်ခန္ဓာကိုကိုယ်ပြန်ကြည့်တဲ့အခါမျိုးမှာအများကြီးအထောက်အကူပြုနိုင်တယ်ဆိုတဲ့အချက်။အဲ့တော့ပဂတိအယူစုကိုမရနိုင်အောင်တော့မှဒီကနေ့ခေတ်ဒီကရမတော်ဦးဇင်းတို့ဓမ္မဘုံတွေပါရီရှိတယ်နော်။အယူဘုံတွေပါရီရှိပါတယ်။ကိုယ်စတာတွေပါရီရှိတယ်။အဲ့ဒါတွေကိုတည်တည်ဆက်ဆက်စစ်စစ်ဆက်ဆက်ကြည့်ပြီးတော့ဒေနာလေးကဘယ်လိုပုံသဏ္ဍာန်လေးဒေနာလေးကဘယ်လိုပုံသဏ္ဍာန်လေးအကုန်လုံးကိုယ့်ရဲ့စိတ်ထဲမှာနောက်ကျင့်မှုလက်ကျင့်မှုများအောင်အရင်ကြိုးစားပြီးတော့ဒါကိုခန္ဓာကိုယ်ကိုပြန်ပြီးတော့အာရုံပြုပြီးတော့ဒါကအယိုးစုမျှတာဖြစ်တယ်ဆိုတာနော်ဒီအယိုးကိုပဲဒီကနေမောမှန်ပြီးတော့အဲထဲမှာရှင်တန်ကိုအလုပ်လုပ်နေကြတဲ့ကရိယာကစားပလာမျိုးစုံနဲ့ဒါကြီးကိုပဲငါငါငါငါဆိုပြီးတော့ကြောဆိုဆွဲလန်းပြီးတော့နေရတာဆိုတာဒါကြွယ်မှန်မှုဆိုတာကတော့တိတိကျကျစင်သားကြည့်လိုက်ရင်မထင်ရှားဘူးလားထင်ရှားတယ်အဲ့ဒီလွဲပါမှုကိုမှန်ကန်မှုဘက်ကိုရောင်းအောင်ငါဒီအတုပမတင့်တယ်တဲ့သဘောကိုစိတ်မပေါ်များမယ်ဆိုလို့ရှိရင်လည်းအများကြီးအကျိုးကြီးလို့ရှိတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်ဒါကြောင့်မြတ်စွာဘုရားကဒီမှာအတုပမတင့်တယ်တဲ့သဘောကိုမြင်မယ်ဆိုလို့ရှိရင်ငါဆွဲလန်းခြင်းဆိုတဲ့သဘောကိုကင်းပြောက်သွားစေလိမ့်မယ်ဆွဲလန်းမှုကင်းပြောက်ရင်ဆွဲလန်းမှုကြောင့်ဖြစ်နေတဲ့ဒီစိတ်ရဲ့မလွတ်လပ်မှုပူလောင်မှုပြင်းမှမှုတွေအားသက်သာတော်မှာပဲဟုတ်ရဲ့လားဒါကြောင့်သောတော်ကမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့တရားတွေကတော့များသောအားဖြင့်တော့ဒီဒေါသသဘောတရားတွေကိုဒုက္ခစိတ်ရှားမှုကျူးလာတဲ့အနေအထားလို့ဆိုနိုင်ပါတယ်ဟုတ်လားဥပိ္ပခာတရားကတော့ပူပြီးတော့အရာကျေတာပေါ့လေဒုက္ခလောဘကိုဒေါသကိုစိတ်ရှားမှုဟိုအကျိုးတရားမှုရှိတယ်နောက်အခုအတုပကျတော့ဒုက္ခဇာကဆိုတာကိုဒါလိုက်ဒုက္ခနောက်ပေရှားမှုကျော်လာဟုတ်လားအတော်ကြီးတို့ဘယ်နှပါးရှိသွားလဲ၅ပါးရှိသွားတယ်ဟုတ်လားနောက်ဆုံးချက်ခုမြောက်ကဘာပြောလဲဆိုတော့အနိစ္စဘာဝတာအနိစ္စဘာဝတာကိုပွားများမယ်ဆိုရင်လေဘာကင်းပြောက်သွားနေတယ်ကတော့ဆိုတော့အတ္တမိမာနငါသူပြီးတော့တဏှာငါတလူလူဖြစ်နေတယ်မမာနကိုကင်းပြောက်သွားနေတယ်နော်မမြဲဘူးဆိုတာကိုအမှတ်ရလို့ရှိရင်မာနတရားဟာကင်းပြောက်နေဆိုတာသဘာဝပဲနောက်တူတူကိုယ်ကိုနောက်အချင်းတစ်လုံးနဲ့ဘဝတစ်လုံးနဲ့ဒီမာနရှိနေတယ်ဆိုတာဘာလို့ဆိုတော့တင်းနေနေဒါလေးကဒီတိုင်းလေးဖြစ်နေတယ်လို့ခင်လို့ဟုတ်မာနဆိုတာဖြစ်တာဟုတ်တယ်မဟုတ်လားဒီဒါကမငြင်းတဲ့သဘာဝတရားကိုရှင်းသားမယ်ဆိုလို့ရှိရင်ဒကာမတို့ဥစဉ်တို့ဒီမာနတရားအကျင့်ပြောက်ခြင်းအကြောင်းရှိတယ်ဒီနေ့မှာဥစဉ်တို့မငြင်းဘူးဆိုတဲ့သဘာဝတရားအိဋ္ဌခင်ကအိဋ္ဌဘာဝတာနော်အချိန်ကာလတွေနဲ့နှိုင်းရှင်ပြီးတော့ရှင်းသားမယ်ဆိုရင်ပူပြီးတော့လွယ်လွယ်ကူကူဖြစ်ဖြစ်လည်းလည်းသိတာမြင်တာရှိမယ်လို့ထင်တယ်။ဒါတော့ဒီမေဒီတို့ရည်ရွယ်ပြီးတော့ပြောတာပါ။ဆရာမတို့ဦးဇင်းတို့လူဝါကြီးမှာနေရတဲ့ခံရတဲ့နော်ရှင်သန်နေတဲ့အနေအထား။အဲ့တော့များသောအားဖြင့်ဒကာဓမ္မတို့ဦးဇင်းတို့ဒီရှင်သန်ပြဖို့ရမှာကာလာလေးနဲ့ပိုင်းခန်းပြီးတော့နော်ရှင်သန်ကြည့်နေတယ်။ဆရာမတို့မနေတော့ကနော်အနေအထားမျိုးမျိုးအတွေ့အကြုံမျိုးမျိုးအခြေအနေမျိုးမျိုးဒီနေ့ရှိတော့ဟုတ်လားဒီနေ့အတွေ့အကြုံအခြေအနေအနေအထားမျိုးမျိုးမနေ့ကဒီရှိနေမှာမဟုတ်ဘူးဟုတ်လားအဲ့လိုပဲမနေ့ကမှာတွေ့ကြုံရမယ့်အခြေအနေမျိုးမျိုးဟာနောက်နေ့ဒီဆက်ပြီးတော့ရှိနေမှာမဟုတ်ဘူးဟောတရားပြီးပြီးနဲ့အကုန်လုံးဟာပြီးဆုံးလိုက်တယ်အဲ့လိုတရားစီရှင်းတန်းနေတဲ့ဒီဘဝမှာနော်တရားစီနေတဲ့ကိစ္စမှာလည်းတရားလုံးတစ်ခါနဲ့နေလိုက်တာမဟုတ်ဘူးတဏှာကြီးဒီမှာတဏှာကြီးနေတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတဏှာကြီးနေတဲ့ဒီကမှာလည်းပဲတမိနဲ့ဒီမှာတမိနဲ့နေရတယ်။အဲ့ဒီတမိနဲ့မှာလည်းတစ်စက္ကန့်ဒီမှာတစ်စက္ကန့်နေရတယ်။ဟောတစ်စက္ကန့်ပြီးတော့လည်းနောက်တစ်စက္ကန့်ဆက်ပြီးတော့ဖြစ်တယ်ပေါ့။အဲ့ဒီတစ်စက္ကန့်မှာတော့မဟုတ်ဘူးသူတို့ပြောနေကြမီလီစက္ကန့်ဆိုတာရှိဟုတ်လား။ဒီတစ်စက္ကန့်လုံးတောင်တစ်ကြိမ်တည်းနေလိုက်တာဖြစ်နေတာမဟုတ်ဘူး။မီလီစက္ကန့်တစ်စက္ကန့်ပြီးမှနောက်တစ်စက္ကန့်သွားတယ်။မီလီစက္ကန့်ဆိုတာတစ်စက္ကန့်ရဲ့အပုံတရားကိုရင်တပုံလို့အရင်ပြောလို့မရဘူးလား။ရပါအဲ့တော့ဘဝဆိုတာဒီသဘောဝတရားတွေဆိုတာဘယ်လိုလုပ်ဆိုတော့တစ်ခဏချင်းဖြစ်ပြီးတော့တစ်ခဏချင်းပြီးဆုံးလိုက်တယ်။ဟိုပြောတာကအလွန်နှင်းနေတယ်ပေါ့။သူဖြစ်သွားတာကအလွန်ညံ့တယ်။ဖြစ်သွားလည်းမရှိတော့ဘူး။ဖြစ်သွားတယ်မရှိတော့ဘူး။ဟုတ်တယ်ပေါ့လား။ကိုယ်ရင်းရဲ့နှုတ်ကထွက်နေတဲ့အတန်တွေဆိုရင်တော့အလွန်ထင်ရှားတယ်ပေါ့။နော်ဒီကလုံးတွေအတန်တွေအများကြီးဖြစ်ခဲ့တယ်။အခုဘာမှမရှိဘူး။အခုဖြစ်နေတာကနောက်ထပ်အတန်ပဲလေ။အဲ့မဲ့သူလည်းရက်တည်နေတယ်ဆိုတာမရှိပါဘူး။တလက်ပြက်ပြန်ဒီပေါ်မှာဒုဆောင်လေးနဲ့ဖြစ်သွားတော့ထင်းတဲ့အရေးကြောင့်ဒီတော့ရောက်ပဲဖြစ်ဖြစ်ပြက်ပြက်ဆိုတယ်လို့မျိုးပေါ့ဟုတ်လား။အဲ့လိုပဲဖြစ်ပေါ်လာတဲ့ဒီသဘာဝတရားတွေကဒီကတည်းကတော့ဒီရုပ်တဲ့နံတဲ့ဒီသဘာဝတရားတွေက ခုဖြစ်တယ်ခုပဲမရှိတော့ဘူးဒါပေမဲ့အခုထပ်ပြီးတော့အတိတ်ကထပ်ပြီးတော့ဖြစ်ပြန်တယ်ဒါပေမဲ့ခုပဲမရှိတော့ဘူးဖြစ်เสียအကြောင်းတရားတွေကိုမိမိတို့ကပြုလုပ်ထားတာဆိုတော့ဒလဇကြီးဖြစ်နေတယ်ဒလဇကြီးဖြစ်တယ်လို့ဒလဇကြီးပဲယက်ကြီးပြီးတော့လိုက်တယ်အဲ့ဒီအနေအထားလေးတွေကိုဒကာမတို့ဦးကြီးတို့တွေဒါဦးကြီးတို့စိတ်တမယဉာဏ်တော့ကိုရည်ရွယ်ပြီးတော့ပြောလာပါဟုတ်လားဒါလေးကိုဖြစ်အောင်ကြိုးစားရမှာပေါ့။ဩဘဝဆိုတာကောင်းလို့လည်းပဲသင်္ခါလို့ရတာမဟုတ်ဘူး။မကောင်းလို့လည်းပဲသင်္ခါလို့ရတာမဟုတ်ဘူး။ဘယ်သူအကျင့်တွေဘယ်လိုအတွေ့အကြုံမျိုးမရှိဘူး။မကောင်းတာတွေပဲတွေ့ကြုံရတွေ့ကြုံရမကောင်းတာတွေပဲတွေ့ကြုံရတွေ့ကြုံရဘဝမှာဆက်သန်းနေရတဲ့အခိုက်အတန့်တွေကတကယ်တမ်းကတော့အခိုက်အတန့်လေးတွေများပဲ။ဒါလေးကိုသာမတော်ဦးကြီးတို့စဉ်းစားကြည့်မယ်ဆိုရင်မာနတရားပါနေရသွားနေတာပေါ့ဟုတ်လား။အဲ့တော့ဦးကြီးတို့ဒီနေရာမှာအနိစ္စဘာဝနာအနိစ္စလက္ခဏာကိုတကယ်မှန်မှန်ကန်ကန်ကျင့်ကြံနေတဲ့ပြည်ပြည်ချင်းချင်းပြည်ပြည်နဲ့နေနေတဲ့ဆိုရင်တော့သတိပဋ္ဌာန်တရားကိုအထောက်ဖို့ပဲရှိတယ်။ဟုတ်လား။သတိပဋ္ဌာန်တရားဆိုတာကခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုနော်အမှန်တိုင်းဖြစ်တိုင်းဖြစ်တိုင်းသိမြင်နားလည်အောင်ကြိုးစားတာပေါ့။သတိကိုအကြီးကျယ်နေရာမှာထားရပေါ့။ဒါဥစ္စာတို့ကတော့သတိပဋ္ဌာန်တရားကိုအလုံးမပြောခြင်းနဲ့ဟောဖြစ်လာလို့ရှိရင်တရားဝေတိုင်းကိုထည့်ပြီးတော့နည်းနည်းလောက်ကြည့်ကြည့်ပြောခြင်းနဲ့ပေါ့။ဘောင်းဆိုသူ့ကိုကြိုးစားအထောက်မှာတကယ်တော့မကောင်းမှုရှင်းပြီးတော့ကောင်းမှုကိုကြည့်လို့လည်းအနေနာကိုတူပါရောက်အောင်ဆက်ဆောင်နိုင်တဲ့ဟိုအစွမ်းတက်ကြီးကြည့်ပါဦးဟုတ်လားဒါကြောင့်ပိဋကတော်ဆိုတော့တတိကိုအကြီးကျယ်နေရာမှာထားပြီးတော့ခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအထောက်ဖို့မလိုဘူးလားလိုတယ်နော်ကိုတိနေတဲ့အရာကရုပ်ရှင်ဖြစ်ပေမဲ့နာမ်ဖြစ်ခြင်းဖြစ်ပေခန္ဓာတာဖြစ်ခြင်းဖြစ်ပေသင်ရတာဖြစ်ခြင်းဖြစ်ပေစိတ်တိုင်းကြတာဖြစ်ခြင်းဖြစ်ပေစိတ်တိုင်းမကြတာဖြစ်ပေဘလို့အနေထားမျိုးဘလို့အတွေ့အကြုံမျိုးပဲဖြစ်ဖြစ်ဒါကမှတော့ဦးဇင်းတို့သတိနဲ့သာကိုသိနေလဲလို့ရှိတယ်အလုံးတရားမှအကျိုးကြီးတဲ့အလုပ်ကိုကိုယ်လုပ်နေတာဒါကြောင့်နေရာမကြီးဒါကမှတော့ဦးဇင်းတို့သိနေအောင်ကြိုးစားနေတယ်ပေါ့နော်အချိန်မကြီးသိနေအောင်ကြိုးစားနေတယ်အမှန်ရတဲ့အချိန်နိုင်တော့ဒါလေးကိုတန်ဖိုးထားပြီးတော့ပေါ့ဒီအချိန်လေးဒီလောက်ကလေးလောက်တာနဲ့တော့ဘာမှရှိအောင်မဟုတ်ပါဘူးဆိုတဲ့စိတ်မျိုးမမွေးနိုင်ဘူးပေါ့အခုလိုကိုငေးရဲဆိုပြီးတော့မတင်နဲ့နဲ့မပြူရဘူးလို့လည်းတော့ပြန်ဟောတာရှိတယ်။နော်တကယ်မိကနေပြီးတော့ဘိုးရင်ဘိုးပေါင်းတွေကြာပါများလို့ရှင်ဒီလေးဦးဟာကြည်တာပဲလို့လည်းတော့ပြန်ဟောတာရှိတယ်။ဟုတ်လား။ဒါကြောင့်ပိဿကောသူတော်ကနေရုံများရောက်တောင်းကြည့်ဆိုတဲ့သဘောမျိုးပေါ့ဟုတ်လား။အမှတ်ရတိုင်းပဋိညာတိုင်းအချိန်မရွေးပဲနဲ့နေရာမရွေးပဲနဲ့အနေအထားမရွေးပဲနဲ့လိမ္မာကျွမ်းကျင်မှုရှိအောင်နော်အနေအထားအမျိုးမျိုးမှာခန္ဓာကိုတတိကတ်ထားတဲ့အလေးအရှင်ကြီးမွေးရမှမလို့လားဟုတ်ကဲ့အဲ့လိုခန္ဓာကိုတတိကတ်တဲ့နေရာမှာရုပ်ပိုင်းဆိုင်ရာအနေထားကတော့အလွန်ထင်ရှားတဲ့အတွက်ကြောင့်မြတ်စွာဘုရားအဲ့ဒါကိုအရင်စဟောတာကာယ ानु ပဒနာတတိကံဆိုပြီးဟုတ်လားအေးကာယ ानु ပဒနာတတိကံဆိုတာခုနကပြောခဲ့တဲ့ယုတ်ကမထန်လေးအဲ့ဒီလည်းအကုန်ကျုံးဝင်တယ်နော်အင်းအဲ့ဒီရုပ်ပိုင်းဆိုင်ရာကိုအတိများလာရင်ဟောပြီးရင်ပါတော့ခန္ဓာချက်တွေကိုတစ်ဖြည်းဖြည်းနားလည်တာနံတရားတွေထဲမှာဝေဒနာတရားဟာအလွန်ထင်ရှားတယ်လို့ဆိုဟုတ်လားဒီဝေဒနာကိုသိအောင်ကြိုးစားရတယ်။အဲ့ဒါလို့ရုပ်ကာယရဲ့ဝေဒနာရဲ့ကိုတကယ်သိလာပြီ၊တကယ်ကြည့်ရင်သိလာပြီဆိုရင်စိတ်တည်ရဲ့သဘောတဘောကစိတ်ကလေးတွေဥစ္စေသွားဖို့တွေးဖို့ခေါ်ဖို့ဒါလေးတွေကိုကိုနည်းနည်းရိပ်မိရိပ်မိလာတယ်၊သူ့ကိုဖမ်းမိဖမ်းမိလာတယ်လို့ဆိုရပါတယ်ဟုတ်လား။စိတ်တည်ရဲ့သဘောတဘောကနားလည်လာတယ်။အဲ့ဒါလို့ဘုရင်တို့ရှုမှတ်ဖို့အာတန်လာတယ်၊အလေးချက်များလာတယ်ဆိုလို့ရှိရင်တော့အတွေးတွေရဲ့သဘောတဘောကစိတ်ကဘာလို့တွေးနေလို့ဒါကလည်းတွေးတယ်ဆိုတာဆဲကလည်းဆိုအတန်စိတ်ပြောနေတာလို့ဦးရင်တယ်ဟုတ်လားသူပြောနေတာတွတ်နဲ့ပြောနေတာမတွေးရဆိုတာဘယ်သူမှမကြောက်ဘူးပြောနေတာကိုယ့်ကိုယ်ကိုယ်လည်းမကြောက်ဘူးအဲ့ဒါနည်းနည်းဒါကလည်းမဟုတ်ဦးရင်တို့အလေးချင်များလာလို့ရှင်ဟောအတွေးဆိုတာစိတ်ထဲမှာဒါပြောနေတာကိုဆိုတာကိုနည်းနည်းချင်းရှင်းလာတယ်ပေါ့တော့ဦးရင်တို့လည်းဟောခရိယာတော်ကြီးအထုတ်ထားတဲ့အနေအထားမရှိပါဘူးကိုယ်နားလေဘလောက်ကလေးဒါကမှတော့ပြင်းလို့ကိုပြောပြဒါကမှတော့ပြောပြတာပါဟုတ်လားအေးဆိုလိုတာကခန္ဓာရဲ့အကြောင်းကိုသိအောင်စတင်ပြီးတော့လေ့လာတဲ့နေရာပါကြိုးစားတဲ့နေရာပါနော်သင်ကြားရတာဒီစလွယ်ရတာဒီစလို့ဆိုတဲ့အဓိပ္ပာယ်ပေါ့နော်ဒါကြောင့်ယုတ်ကာယပိုင်းသင်ရသိအောင်ကြိုးစားအများကြီးအထောက်အကူပြုတယ်တစ်ခုနဲ့တစ်ခုဆက်ဆက်မှုအများကြီးရှိတယ်အဲ့တော့ဒီခန္ဓာရဲ့အကြောင်းကိုသိဖို့ကြိုးစားနေတာကြီးပဲနော်တရားကြာကိုမှသိဆိုတဲ့အတိုင်းကိုယ့်ရဲ့အကြောင်းကိုကိုသိအောင်ကြိုးစားတာပဲပေါ့လားဟုတ်တယ်နော်။ဒါကြောင့်မြတ်စွာဘုရားကရှုတော့အမျိုးမျိုးကနေဟောတယ်။နော်အာနာပါနဝေဒိထွက်တယ်ဆိုတာကိုကအိပ်ကြုံနေတော့ဒုဝါရရှိနေတာပဲ။နော်မသိရင်သူရှိနေတယ်။ဒါဒီသဘောတဘာဝဟာအလုံးမဒီခန္ဓာရဲ့ရှင်သန်ရေးကိစ္စမှာအလုံးမအရေးပါအရာရောက်တဲ့ကိစ္စဖြစ်တယ်။ဒါကြောင့်အလုံးမအချက်အချာကြတယ် နော်အညာကမထမ်းလို့တောင်ပြောရတာရှိဒါကြောင့်ဝင်လေထွက်လေကိုလည်းတရားတော်တို့ဘုရားတို့လည်းပြီးအောင်ကြိုးစားရမယ်ဟုတ်လားဘာထုတ်တဲ့အလေးချင်းရှိရမယ်နော်ဒါကြောင့်ဒီနည်းမှာညာနည်းမှာလို့တရားတော်တို့ဘုရားတို့အစွဲလမ်းမထားတဲ့အကုန်လုံးကတန်ဖိုးရှိလို့အကျိုးရှိအောင်ရက်တော်ပြန်ဟောတာရက်တော်ပြန်ရဲ့နည်းဆိုရင်ဒါအပြည့်ဆုံးဆိုအကောင်းဆုံးပဲဟုတ်လားဘယ်နည်းညာနည်းလို့ပြောနေတာအလွန်မှအမြင်ချင်းကောင်းရာရောက်တယ်လို့ထင်တယ်အကုန်လုံးကဘုရားဟောတာလားဟုတ်လားဘုရားနည်းရမကောင်းဘူးလို့ကန့်ကွက်မိတယ်တမန်ကလေးထိုက်တဲ့မြတ်စွာဘုရားရဲ့နည်းကိုကန့်ကွက်ရရောက်သွားတယ်ဟုတ်ရလားဒါကြောင့်ပြည့်တော်ကောင်းသူတော်ကောင်းတို့ဟိုနည်းဆိုတာကိုမဆွဲလမ်းမင်းနဲ့အဆွဲမထားမင်းနဲ့ဩအကုန်လုံးမြတ်စွာဘုရားဟောထားတာအကျိုးရှိလို့ဒီနည်းနဲ့ပြည့်တော်ရင်ဒီနည်းနဲ့လုပ်ဖို့ဟုတ်တယ်မို့လားဒီအဲ့လိုမျိုးတရားတော်လို့အရင်လိုသိသေးပြည့်မြန်ကိုဘဝကိုခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်မယ်ဆိုရင်ဉာဏ်ပညာတွေရတဲ့ရှိရှိနဲ့များမလာလေဘူးလားနာလာတယ်အတိအများလာတယ်သဘောပေါက်မှုတွေများလာတယ်သဘောပေါက်မှုနားလည်မှုများလာတာနဲ့အမြခံနိုင်ရည်လဲထိုက်တော့လို့ရှိလာတယ်ဟုတ်လားတော့သဘောပေါက်မှုများလေတွေခံနိုင်ရည်ရှိလေတွေပေါ့ခံနိုင်ရည်ရှိလေတွေနှလုံးစင်ဝင်ငြင်းရလေတွေပဲနှလုံးစင်ဝင်မငြင်းဘူးဆိုတာခံနိုင်ရည်မရှိတာပါပဲဟုတ်လားခံနိုင်ရည်ကဘာလို့မရှိအောင်ဆိုတော့သဘောပေါက်မှုနေရမှာပဲဒီလိုပြောတာနားလည်ရမလို့ထင်ပါတယ်နော်ဒီဒါကြောင့်ပေးတဲ့ဘောင်းစတော်ကလို့တတိပဋ္ဌာန်တရားကတော့အာမထုတ်လို့မဖြစ်ဘူးအဲ့လိုတတိပဋ္ဌာန်တရားကိုတော့တကယ်တတိဥရှိပြီးတော့ကြိုးစားအထုတ်နေဆိုရင်ဖြစ်တိုင်းဖြစ်တိုင်းသိနေဆိုရင်ဒီဖြစ်ပေါ်လာတဲ့သဘောဝတရားတွေကပျက်စီးထုတ်ပြောက်သွားတာကြီးပဲဆိုတာကိုမသိကြအောင်ပါမှမရှိဘူးဒါအနိစ္စဘာဝနာဆိုတာနဲ့ပတ်သက်ပြီးတော့ဒါလေးကိုအရင်ကပြောပြသွားတာနော်ဒါကြောင့်ဦးဇင်းတို့မာဇီစောကြီးရေးထားတာရှိတယ်လေဒီတတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့အလွန်တရာမှဟိုလိုရင်းကြတယ်ထိမိရင်လို့ဆိုရပါတယ်နော်ပေါ်တိုင်းမပြတ်ရှုမှတ်နေလေရင်ရုပ်နာနှမျိုးကြောင်းကျိုးသိရင်မမြဲခြင်းရဲ့ဉာဏ်နဲ့ပေါ်လေအနတ္တသိရနိုင်မှာပဲကိုလုံးရမသိကြတာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုတတိဥရှိပြီးတော့သိအောင်ကြိုးစားဖို့ပဲဟုတ်လားအဲ့လိုသိအောင်လားကြိုးစားနေလဲဖြစ်တိုင်းမှာသိအောင်ကြိုးစားမယ်ဆိုရင်အော်ဒါဟာရုပ်ပင်နာမည်ဆိုတာသူ့လိုလိုသိမှာပဲဟုတ်လားအစတုတ္တမရဉာဏ်နေနေကဒါကမဟုတ်ဘူးလို့ပဲသိထားမိတာပဲလေပုဂ္ဂိုလ်တ attva ဆိုတာမရှိဘူးရုပ်တ္တနန္ဒပဲရှိတယ်ဆိုတာတော့ပဲသိထားမိတာပဲလေဒီရုပ်တ္တနန္ဒတရားလည်းမမြင်တဲ့သဘောလားဖြစ်တယ်ဆင်းရဲတဲ့သဘောလားဖြစ်တယ်ဆိုတာလည်းအကျဉ်းချင်းကတော့တုတ္တမရဉာဏ်နေနေသိထားမိတာပဲလေအဲ့တော့တကယ်တည်းအလုံးလုံးတဲ့နေရာမှာဒီဖြစ်ပေါ်နေတဲ့သဘာဝရုပ်တ္တနန္ဒကိုနော်တတိနဲ့ဉာဏ်နဲ့မိမိရရသူ့ကိုမြင်အောင်သိအောင်ကြိုးစားဖို့အရေးကြီးလို့လားဒီလိုအဲ့လိုစိတ်တိုင်းမှာသိမယ်ဆိုလို့ရှိတယ်ဖြစ်ပေါ်လာတဲ့သဘောဝတရားဟာရုပ်တ္တန်တ္တဖြစ်တယ်ဆိုတာလည်းသိတယ်အကြောင်းအကျိုးသဘောတွေဖြစ်တယ်ဆိုတာလည်းသိဟုတ်လားဒါကိုကြည့်မယ်ဆိုရင်ဒါရဲ့အကြောင်းကိုဂါဘနန္ဒပို့ပို့ပို့ပို့ပြီးတော့သိလာတဲ့အကြောင်းရှိဘူးလားရှိပါဘူးဒီအဲ့လိုဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘောဝတရားဟာပျက်စီးသွားတယ်မရှိတော့ဘူးနောက်ကဖြစ်လာတယ်မရှိတော့ရဘူးဆိုတော့ဒီအနိစ္စလက္ခဏာကိုမသိနေဘူးလားသိမှာပေါ့သိကြပါစို့ပထမဖြစ်နေတာကိုသိလိုက်တယ်တည်နေဟောနောက်ကဖြစ်နေတာတခုသိလာတယ်အဲ့ဒါကိုထပ်ပြီးတော့သိလိုက်တယ်အဲ့ဒါကိုသိတဲ့အချိန်မှာသောတော်လုံးကဖြစ်တာနဲ့သောတော်လုံးကဖြစ်တာကိုသိတဲ့စိတ်ဟောမရှိတော့ဟုတ်တယ်မဟုတ်လားဒီအဲ့ဒါလိုပဲကအစကတည်းကဥမာတော့ကိုယ်နားလေသဘောပေါက်ဖို့ကနှုတ်နေနေနှုတ်နေနေမှာပေါ့ဟုတ်လားဒီအဲ့လိုမျိုးဖြစ်တိုင်းဖြစ်တိုင်းတစ်လက်ချက်တိသွားမယ်ဆိုရင်သောတော်ကဖြစ်ခဲ့တာတွေနဲ့သောတော်ကဖြစ်ခဲ့တာကိုသိခဲ့တာတွေဒါတွေကအကုန်လုံးမရှိတော့ဘူးချုပ်ချောက်လိုက်နေတယ်ဆိုတာမထင်ကြဘူးလားထင်ကြတယ်ဒါကြောင့်လက်တွေ့ကပါလေလို့ဆိုလို့ရှိရင်ဖြစ်တိုင်းဖြစ်တိုင်းတတိကူးကြီးပြီးတော့ဝိရိယပညာခြံရံပြီးတော့ဒါကြီးကိုသိဖို့ကြိုးစားရတယ်။တတိကူးကြီးတဲ့အတွက်ကြောင့်သူ့ကိုတတိပဌံလို့ဆိုရပါပဲ။ဟုတ်လား။ဒီတတိတကယ်သားမယ်ဆိုရင်မှန်မှန်ကန်ကန်မတည်ပဲမနေ။ဒါကြောင့်ဒီလိုဗမာတေကုံလုံးချဖို့ရှိရနော်။တတိမမူရင်ကိုယ်တော်မမြင်ဘူးတဲ့။တတိမူမယ်ဆိုရင်တော့မြူတော်မြင်တယ်တဲ့။တတိထားရင်မြင်ကုန်တယ်ခုမမြင်ဘူးမသိဘူးဆိုတာတတိမထားလို့မမြင်တာဟုတ်လားတတိထားရင်မမြင်ကြအောင်မရှိဘူးအဲ့တော့ဒကာတော်တို့ကိုယ်တို့တကယ်ကြိုးစားရမှာပါဘာလို့ဆိုတော့တတိကိုအားကောင်းအောင်ကြိုးစားရတယ်မပညာဆိုတာတတိရဲ့နောက်မှာကပ်ပြီးတော့ပါလာပါပဲနော်သိအောင်ကြိုးစားမယ်ဆိုရင်သိမှာပါပဲသိအောင်ကြိုးစားတယ်ဆိုတာဘာလို့ဆိုတော့တတိထားတာပဲမကြိုးနိုင်ဘူးလားဗျာကြိုးနိုင်တယ်ဒါကြောင့်တကယ်အမိစ္ဆမမြင်တဲ့သဘောကိုသိမြင်နေမြင်ရဆိုလို့ရှိရင်တတိပဋ္ဌာန်တရားကိုအားထုတ်ရတယ်ပညာမပါဘူးလို့ဆိုတာမဟုတ်ဘူးနော်ပညာကအလုံးမအရေးပါပါတယ်ဟုတ်လား
ဒါဆိုလို့တကယ်အလုံးလုံးတဲ့နေရာမှာတော့တတိကပုံပြီးတော့အရေးမပါဘူးလားအရေးပါတယ်တတိနဲ့စရတာဟုတ်လားအင်းဒါကြောင့်ပြိဿပေါင်းသူတော်ကောင်းလို့နော်မမြင်တဲ့သဘာဝတရားကိုတကယ်အမြင်သားလာပြီဆိုရင်မာနအတ္တမိမာနငါတကားဆိုပြီးတော့ထောင်သွားတဲ့သဘောဟာကျင်းပြောင်းနေလို့မြတ်စွာဘုရားဟောတယ်အင်းအဲ့ဒီလိုလေးအကုန်ဟောပြီးတော့မှမြတ်စွာဘုရားကသင်ရမှုလားမေးရင်ဖြစ်နေအနာပါနဘာဝနာကိုဘလို့ပွားများရကြလဲဆိုတဲ့ပြေပုံကိုအဲ့ဒီကျမ်းမှာရှိရဲ့ဟုတ်လားအနာပါနဘာဝနာကိုပွားများတာကကျတော့ဦးဇင်းတို့အခြေကြီးမပြောတော့ဘူးနော်အဲ့ဒါမြတ်စွာဘုရားအဲ့ဒီမှာသိဉ္ဉာရက်ကိုရှင်းကြရမင်းတဲ့ဟုတ်လားသိဉ္ဉာနဲ့အရက်ကိုကြာရမယ်ပေါ့ပြီးရင်ခန္ဓာကိုယ်ကိုဖြောင်းဖြောင်းထိုင်ရမယ်ခေါင်းလေးတွေအောင်ထိုင်ရမယ်ဟုတ်လားပြီးလို့ရှိရင်ဦးဇင်းတို့ဒီကံဝါအတ္တတော်ဒီကံအတ္တသာတိတိအစာသာတိဟုတ်လားအစပရမဦးဇင်းတို့ကတော့တော့တတိထားပြီးတော့ဝင်တဲ့ထွက်တဲ့ကိုဝင်တိုင်းထွက်တိုင်းပြီအောင်ကြိုးစားရမယ်ပေါ့တတိချင်းဝင်တယ်တတိချင်းထွက်အောင်လုပ်နိုင်ရမယ်ပေါ့ပြီးရင်အဲ့လိုတတိထားလို့ရှိရင်ဖြည်းဖြည်းဝင်တဲ့ထွက်တဲ့ကိုလည်းဖြည်းဖြည်းဝင်တယ်လို့သိမယ်နော်ဖြည်းဖြည်းထွက်တဲ့ထွက်တဲ့ကိုလည်းဖြည်းဖြည်းထွက်တယ်လို့သိမယ်အဲ့လိုပဲတူတာကိုလည်းသိမယ်ပေါ့ဒီနေ့မှရှိတဲ့တူရဲ့ဆိုတာကတော့ဟိုအချိန်ကာလကိုအဓိကရည်ရွယ်ပြီးတော့ပြောတာပါဟုတ်လားတခါတလေအတက်ကရှူးနေတယ်တော်တော်များများပြီးဘူးဟိုတခါတလေကျတော့လည်းအလွန်မှများတယ်ဟုတ်လားဓာမျိုးတွေပါအသေးသေးသိလာမယ်ပေါ့ဟုတ်လားပြီးရင်ဦးဇင်းတို့အစအလယ်ဆုံးငွေတွေထွက်နေတဲ့အစအလယ်ဆုံးကိုသိနေတာလေနောက်ယုံရင်ကျန်းစမ်းတဲ့ငွေတွေထွက်နေကိုလုံးရပိတ်မွေးသွားတယ်အဲ့ဒီလိုမျိုးမျက်တော်တရားအစီအစဉ်တစ်ချက်အနာပါဒကမ္မထံကိုဟောတယ်ဟောပြီးတော့အဲ့ဒီအနာပါဒကမ္မထံကိုဒီလိုစီးရမယ်ထိရောက်အောင်ကြိုးစားမယ်ဆိုရင်အများကြီးအကျိုးရှိတယ်အကျိုးကြီးမှုအလုံးကြီးတယ်ဆိုပြီးတော့မျက်တော်တရားဟောပါတယ်နော်အဲ့ဒီမှာသင်ရဘူးလားမြတ်စွာဘုရားဟောတဲ့ဒေသနာတော်ကိုဝမ်းမြောက်ဒီတည်းဆိုပြီးဦးဇင်းတို့ဒါရဘူးလို့ဝါဒသုတ်တံကတော့အဲ့ဒီမှာပဲသုံးသွားသင်ရဘူးလားကဟိုဒီသုတ်တံနဲ့ညာတာဖြစ်တာတော့မဟုတ်ဘူးနောက်တဲ့သင်ရဘူးလားညာတာဖြစ်တဲ့သုတ်တံဖြစ်ရှိတယ်အဲ့ဒါဆိုတော့ဒီကနောက်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃ပါးခင်အောင်မြင်အောင်နောက်မြတ်စွာဘုရားမေးမိပြီးတော့ဟောတဲ့သုတ်တံရဲ့ဘုပေါ့နော်ထားပါတော့အဲ့တော့ဦးဇင်းတို့ဒီနေ့တရားဟောတာတနာကြီးနဲ့ခုနှစ်ဆက်ဆင်းရှိပါတယ်နော်အဲ့ဒါမိသားပေါင်းတို့ကလည်းဒီကနေ့ပြောတဲ့တရားစကားတွေကမိမိတို့ဘဝမိမိတို့ခန္ဓာရဲ့အကြောင်းကိုသိအောင်မြင်အောင်ကြိုးစားအထုတ်တဲ့ဘာဝနာတရားပိုင်းဆိုင်ရာကိုအများကြီးတစ်ထောက်ကူပြုနေတဲ့တရားလို့ဒါဥစဉ်တို့ကတော့အဲ့လိုယူဆရတယ်ပေါ့နော်။အဲဒါကြောင့်မိသားပေါင်းတို့ကလည်းဘာဝနာတရားကိုကြိုးစားအထုတ်တဲ့နေရာမှာဒီဒေသနာတော်မှာလာတဲ့တကယ်ရဲ့ဒီဒေသနာတော်တွေဟာအများကြီးကိုအတွက်အကျိုးကြီးမှုမများလေလို့လား။ဟာအဲ့တော့ဒီလိုဒီသနာမှာလာတဲ့ဟောပြောတဲ့အကုန်လုံးအနှိမ့်ချုပ်ကြည့်မယ်ဆိုလို့ရှိရင်ဗာဒိတရားလို့ပထဝီအာရောတေဇောဝါယောအာကာသနောက်ယူတဲ့ဒီငါးပါးကိုငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးလို့ယူရတယ်ဟုတ်လားဒါကတပိုင်းနော်ပြီးရင်ပထဝီနဲ့တူတဲ့ဘာဝနာဖြစ်အောင်ဟုတ်လားအာရောတေဇောဝါယောအာကာသဒါတွေနဲ့တူတဲ့ဘာဝနာဖြစ်အောင်ကြိုးစားရမယ်နော်ဒါတွေကသင်္ကြန်နဲ့တွေ့တွေ့သင်္ကြန်နဲ့တွေ့တွေ့တုံ့လုပ်တဲ့သဘောဆက်ဆုပ်တဲ့သဘောမရှိတဲ့တော့ကိုယ်မှလည်းပဲဟောလောကလောကမရှိအောင်တုံ့လုပ်မှုမရှိအောင်ကြိုးစားရမယ်ဆိုတဲ့အဓိပ္ပာယ်ပါဟုတ်လားအေးပြီးတော့မှပါပြောလို့မေတ္တာကိုပွားများမယ်ဆိုရင်ရပါမယ်ကင်းကြောက်ကရုဏာကိုပွားများမယ်ဆိုရင်ဝိညာဉ်ကင်းကြောက်မုရိဒာကိုပွားများမယ်ဆိုရင်အရတိမပြောမှုတဲ့သဘောကင်းကြောက်တယ်ဟုတ်လားဥပိ္ပခာကိုပွားများမယ်ဆိုရင်ပဋိက္ခာထိပါလိုတဲ့သဘောကင်းကြောက်တယ်အတုဘဝကိုပေါင်းရမယ်ဆိုရင်ယံကစွဲမဲ့မှုကြီးကင်းကြောက်တယ်ဟုတ်လားအနိစ္စကိုပေါင်းရမယ်ဆိုရင်တော့အပ္ပတိမာနငါလို့ခင်တဲ့မာနတရားကင်းကြောက်တယ်ဒါအနာပါဒဘာဝနာကမ္မထံကိုမဟောနေမှာဒါဟောတာနော်ဒီဒါကြောင့်ပိဿပေါင်းပြီးတော့လို့မူလပင်တိုင်းကမ္မထံဖြစ်တဲ့အနာပါဒကိုလည်းပေါင်းရရပါပါဟုတ်လားဒီအဲ့ဒီအရင်ဟောတဲ့ဒီဘာဝနာတရားတွေကိုလည်းပေါင်းရဖို့ဖြစ်ဘူးလားဆိုပါတယ်ဒါကြောင့်ပိဿပေါင်းပြီးတော့လို့ဒီကိုဘဝကိုအေးချမ်းတဲ့အေးချမ်းအောင်ကိုယ်ရဲ့စိတ်ကိုချမ်းသာတဲ့ချမ်းသာအောင်သဘာဝတရားတရားကိုကြိုးစားအထုတ်ရင်းဖြင့်တကယ်ချမ်းသာတဲ့ချမ်းသာမှဖြစ်တဲ့ဒိဗ္ဗံချမ်းသာကိုနောက်ဆုံးမျက်မှောက်ပြုနိုင်အောင်ကြိုးစားနိုင်ကြပါစေလို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့မဟာယာဟုလောဘဒသုတ်တံကိုသုံးသပ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗဒေဝတံသဗ္ဗဗုဒ္ဓံဒုက္ခံဝိနသရံဒုက္ခိဝတုတိဘဝတုတဗ္ဗမင်္ဂလာရက္ခန္တုတဗ္ဗဒေဝနာတဗ္ဗဓမ္မတုဗ္ဗံဝိနောတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရက္ခန္တုတဗ္ဗဒေဝနာတဗ္ဗဓမ္မတုဗ္ဗံဝိနောတရာဒုက္ခိဝန္တုတိဒေတုမင်္ဂလေတရားနာပိသပေါင်းသံဃောသောတာအာရဏတတဝန္တနာတို့ဟာ
သာဝမင်္ဂလာလုံးပြီးလောကတရားကောင်းဆုံးလည်းမင်္ဂလာဝဝတိဘောတုကောင်းစွာမတွေ့ဖြစ်တော်မူရပါစေ၏သာဝတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြဘောတနာမိမိတို့ဤမှာစောင့်ကြံနေကြဘောတနာမိမိတို့တာနာမိမိတို့ဘောမှာစောင့်ကြံနေကြဘုံတော်နာမည်တော်ကောင်းတာပေါင်းလို့ပါနေတယ်ဘေခန္တုကောင်းစွာမတွေ့စောင့်ကြောက်တော်မူနိုင်ကြပါစေ၏သာဝဂုရတုဘဝေသကိင္ခာဝါလူတေတုမကပွင့်တော်မူရရင်ဘုရားတော်ဗျာကျင်ကိုတော်မြတ်တို့ယေဘုဒ္ဓေသောအနုဘောတော်တို့ရလကောင်းဓမ္မဓမ္မတုဝဝေနမေတ္တရပူရိတေနိဗ္ဗာန်တိရုသောသောဘုရားတော်မြတ်တို့ယေဘုဒ္ဓေသောအနုဘောတော်တို့ရလကောင်းဓမ္မဓမ္မတုဝဝေနမေတ္တံတိယောဗေဒံတိယောသောသောရှင်တော်ရိယသဘာဝရှင်မြတ်တို့ရဲ့ဝါတိလဘုမတိကိုပြင်သာဝတို့ရဲ့ပြည်လုံးကိုရတဲ့သုတိသံဃာအကျဉ်းကောင်းရှင်မြတ်ပေါင်းလို့ရတဲ့ဘုဒ္ဓေသောအနုဘောတော်တို့ရောက်လာတော့ဗဒာနေယုံကြပါဒေကမဆိုင်ရှင်ကြည်လာရှင်ကြည်တိုင်းဒုက္ခကိုသိတရားချမ်းမှချမ်းသာရင်ရှိကြကုန်ပြီဘဝတုကောင်းစွာမပြေဖြစ်တော်မူရပါစေတည်း